Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါတနင်္ဂနွေမနက်ပိုင်းထိတ်တန့်ရောက်နောက်ဆုံးသတင်းတွေကတော့အမေရိကန်သမ္မတအင်ဂျီနီယာရှေ့မှမြန်မာနိုင်ငံသားတွေဆန္ဒပြနေကြတဲ့သတင်းယူကရိန်းရုရှားတင်းမာမှုနောက်ဆုံးအခြေအနေနဲ့ကမ္ဘာကိုဗစ်ကာယောဂါသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်အဲဒီနောက်မှာတော့စကိုင်းတိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတဲ့သတင်းမှာတော့
တနည်းကမှစစ်ကြောင်းထိုးလာတဲ့စစ်ကြောင်းတစ်ကြောင်းကအင်အားတရာကျော်လောက်ကလူမနာစခန်းကိုအထိုင်ကျန်လာချတယ်ကြအထိုင်ချတယ်မှနေတဲ့ချိန်မှာအဲကျွန်တော်တို့ဒီ PDF ပူပေါင်းအဖွဲ့တွေကနေဒီမှာအဲဝိုင်းဝန်းတိုက်ခိုက်တာပဲအဲတော်တော်လေးပြင်းထန်တယ်ဗျအ
ဲ့ဒီနောက် KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေရမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေနေတဲ့အတွက်ဒုက္ခတွေကြီးပြေးလွှားနေရတဲ့အကြောင်းနဲ့အပစင်ကဏ္ဍတွေမှာတော့ဥတင်မောင်တန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာဒုတန်ဖွဲ့တော်ဒုတန်ဖွဲ့သားတွေရဲ့လူ့အခွင့်အရေးအခြေအနေကိုပြင်ဆက်တဲ့သတင်းတွေနောက်တစ်ခါတပတ်အတွင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေနဲ့နောက်တစ်ခါဒီမအီတန်စင်တင်ဆက်တဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးမှာပါကဲအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ကတင်ဆက်ပေးမှနားဆင်ကြပါခင်ဗျာ
ယူကရိန်းနိုင်ငံမှာရုရှားကတိုက်ရင်အားအလုံးရင်ချထားတာကြောင့်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှစိုးရိမ်နေကြချိန်မှာပဲအရှိဥရောပကနေတိုမဟာမိတ်တပ်တွေကိုအားဖြည့်ပေးမယ်ပထမဆုံးအမေရိကန်တပ်တွေပိုလန်ကိုစနေနေ့မှာရောက်လာတယ်လို့ပိုလန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်အမေရိကန်စစ်တပ်အမှတ်82လေတပ်တပ်မဟာကပထမအထုပ်တိုက်ခိုက်ရေးအဖွဲ့ပိုလန်ကိုရောက်လာပြီလို့ပိုလန်စစ်တပ်ပြောခွင့်ရကပြောပါတယ်တပ်သား1900ချထားဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်တပ်နေမှာညွှန်ကြားလိုက်ပြီးတဲ့နောက်မှာစနေနေ့မှာပထမဆုံးအမေရိကန်တပ်တွေပိုလန်အရှိတောင်ပိုင်းယူကရိန်းနယ်စပ်နားကရဇေဆူစစ်အခြေစိုက်စခန်းကိုရောက်လာတာဖြစ်ပါတယ်ပိုလန်မှာ2019ခုနှစ်ထဲကအမေရိကန်စစ်သည် 4,000 ကိုအလှည့်နဲ့ချထားတာပါရူမေးနီးယားနဲ့ဂျာမနီမှာချထားတဲ့တပ်ဖွဲ့ဝင်အင်အားကိုသမ္မတဘိုင်ဒန်ကတိုးမြှင့်လိုက်တဲ့အတွက်အခုဆိုအဲ့ဒီမှာစုစုပေါင်းတပ်ရင်အားက3000နီးပါးရှိနေပြီဖြစ်ပါတယ်။အမေရိကန်စစ်တပ်တာဝန်ရှိသူတွေကတော့အမှတ်82လေတပ်တပ်မဟာဌာနချုပ်တီရှိအားမြောက်ကရိုလိုင်းနားပြည်နယ် Fort Bragg တပ်စခန်းကတပ်ဖွဲ့ဝင်1900ကိုပိုလန်မှာချထားမယ်လို့ပြောပါတယ်။ပိုလန်မှာချထားတဲ့တပ်တွေကိုအထောက်အကူပေးဖို့အတွက်ဂျာမနီမှာဌာနချုပ်တစ်ခုဖွင့်မှာဖြစ်ကြောင်းအမေရိကန်စစ်တပ်ဥရောပစစ်ဌာနချုပ်ကပြောပါတယ်။ဂျာမနီကတော့အမှတ်78လေတပ်ကပထမအထုပ်အမေရိကန်တပ်သားတွေတောက်ချန်နေမှာရောက်သွားပြီဖြစ်ပါတယ်ရုရှားနေဆက်ကနေ25မိုင်အကွာမှာရှိတဲ့ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါကီယက်မှာတနင်္ဂနွေနေ့ကရုရှားဝင်ရောက်ကျူးကျော်မှာကိုလက်မခံကြောင်းဒေသခံထောင်ပေါင်းများစွာခြိတက်ဆန္ဒပြကြားကြပါတယ်အမျိုးသားရေးတပ်ဖွဲ့ရေးဦးဆောင်စီစဉ်တဲ့ Unity March ညီညွတ်မှုပြတာတဲ့ခြိတက်ဆန္ဒပြပွဲမှာကလေးငယ်တွေနဲ့အသက်ကြီးသူတွေပါပါဝင်ချီတက်ခဲ့ကြတာဖြစ်ပါတယ်ဆန္ဒပြသူတချို့ဟာယူကရိန်းအလံကိုလွှမ်းခြုံထားကြတယ်လို့ရုရှားကိုမလိုလားကြောင်းနဲ့နိုင်ငံတော်တချင်းတွေတီးဆိုပြီးဗြိတိန်နဲ့အမေရိကန်ကိုကျေးဇူးတင်ကြောင်းဆိုင်းပုတ်တွေကန်ဆောင်ထားကြတာပါရာသီဥတုကရေခဲမှတ်အောက်အေးနေပေမဲ့ဒေသခံတွေဟာခါကီယက်ဖာယူကရိန်းဖြစ်ကြောင်းရေးသားထားတဲ့စာရင်းကြီးကိုကန်ဆောင်ပြီးမြို့ရဲ့ပင်မရင်းပြင်နှစ်ခုကြားချီတက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ယူကရိန်းနယ်စပ်မှာရုရှားကတိုက်ရင်အားတသိန်းကျော်ချထားတာကြောင့်ယူကရိန်းကိုအချိန်မရွေးဝင်ပြီးသိမ်းမှာကိုအနောက်နိုင်ငံတွေကစိုးရိမ်နေကြပေမဲ့ရုရှားကတော့ဒါကိုညှင်းဆို့ထားတာပါယူကရိန်းမှာ2014ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေယူကရိန်းအရှေ့ဘက်ကဒုန်းစ်ညက်နဲ့လူဂန်စ်မြို့တွေကိုသိမ်းခဲ့စဉ်ကခါကီယက်မှာပါအခြေအနေတွေဗျံပရာဖြစ်ခဲ့ပေမဲ့ယူကရိန်းတပ်တွေကပြန်ပြီးထိန်းထားနိုင်ခဲ့ပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသအရေးပါဝင်လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမြင့်ကြီးမီရှယ်ဘက်ရှလက်ကိုပြည်ထောင်နိုင်ငံလာရောက်ခွင့်ပြုဖို့အတွက်က ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတရုတ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရကဆနေနေ့မှာပြောပါတယ်အတွင်းမှုချုပ်ဂူဒရက်စ်ဟာဘေကျင်းကဆောင်းရတဲ့အိုလံပစ်ပွဲတော်ကိုတက်ရောက်တဲ့သူ့ရဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံခြားရေးဝန်ကြီးဝမ်ယီရိုနဲ့တည်တံ့တွေ့ဆုံခဲ့တာဖြစ်ပါတယ်ကုလလူခွင့်ရေးဆိုင ဒီကိစ္စကိုတိုင်အားအလုံးရင်ချထားတာကြောင့်ယူကရိန်းမှုချုပ်ကတရုတ်ခေါင်းဆောင်နှုတ်နဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့အတွင်းမှုချုပ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်ဆိုတာဆင်ဝါသတင်းမှာတော့ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဖော်ပြရမှာလူခွင့်ရေးကိစ္စကိုထည့်သွင်းဖော်ပြမထားပါဘူး။ တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့2015ဆောင်းရာသီအိုလံပစ်ပွဲတော်မှာပထမဆုံးရွှေတဆိပ်ဆုကိုနော်ဝေးစကိတ်ရှော့စီသမားသရဆင်းဝမ်ကဆုခုခဲ့ပါတယ်။သူမဟာမြို့နယ်ကျော်ဖြတ်ပြန်ရတဲ့စကိတ်ပြိုင်ပွဲစကီယာဒလန်အမျိုးသမီး25ကီလိုမီတာအတွက်စနေနေ့မှာပထမဆုံးရွှေတဆိပ်ရခဲ့တာဖြစ်ပါတယ်။ရုရှားအားကစားသမားနာတာလီယာနေပရီယေဗာကဒုတိယငွေတဆိပ်ရပြီးတတိယကြီးတဆိပ်ဆုကိုတော့ဩ ချွေတဲ့စိတ်ကိုတော့ကြားမှမခွဲတဲ့တာတိုစကိတ်ပြိုင်ပွဲမှာဝူဒန်ချင်းကအီတလီကပေထရိုရှိခဲကို 3.36 စက္ကန့်နဲ့ကပ်ပြီးနိုင်သွားပါတယ်။ဟန်ဂေရီကတတိယဆုရခဲ့တာပါ။နယ်သာလန်ကစကိတ်သမားအိုင်ရင်းရှူတန်ကတော့အမျိုးသမီးမီတာ3000စကိတ်စီးပြိုင်ပွဲမှာ3မိနစ် 56.93 စက္ကန့်နဲ့အိုလံပိတ်ဆန်ချိန်ကိုချိုးခဲ့ပါတယ်။ဒုတိယကအီတလီတတိယကကနေဒါအတီးတီးရရှိပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တော်တာကြီးများခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရှိသမ္မတအိမ်ပြုတော်ရှိမှာစနေနေ့ကမြမအရေးလှုပ်ရှားသူတွေစုဝေးပြီးမြမနိုင်ငံဆိုင်ရာအဲ့ဥပဒေအတည်ပြုနိုင်ရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်မြမနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်အတဲတွေကြုံတွေ့နေတာကိုဖြေရှင်းပေးဖို့အမေရိကန်ကဥပဒေကိုအများဆုံးအတည်ပြုနိုင်အောင်ရည်ရွယ်ချက်နဲ့ဆန္ဒပြခဲ့တယ်လို့လည်းစနေနေ့ကလှုပ်ရှားမှုမှာဦးဆောင်သူတဦးဖြစ်တဲ့ကိုချမ်းလင်းစုကပြောပါတယ်
ဒီဘာမအက်ကကျွန်တော်တို့ပမာပြည်အတွက်အရင်ရေးကြည့်ပါတယ်အထူးသဖြင့်တိုင်းရင်းသားတွေအတွက်ရင်ရေးကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ထက်မှပါတဲ့တန်း220ကဒီတိုင်းရင်းသားတွေလိုအပ်တဲ့ IDP ပဲဖြစ်ဖြစ် CDM မှာပါဝင်တဲ့လူပဲဖြစ်ဖြစ်အတွက်ကိုသွားမဲ့ဟာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့တွန်းအားပေးဖို့ကျွန်တော်တို့မှတာဝန်ရှိတယ်တိုင်းရင်းသားတွေကိုကူညီဖို့ပါဝင်ဖို့အတွက်ကျွန်တော်တို့မှတကယ်အရေးကြီးတဲ့တာဝန်ပါ
ဝါရှင်တန် DC နဲ့အနီးတစ်ပိုက်ကမြမအရေးလှုပ်ရှားသူဒါဇင်နဲ့ချီပါဝင်ကြတဲ့ဆန္ဒပြပွဲမှာတော့ကွန်ဂရက်စ်လွှတ်တော်နှစ်ရက်စလုံးကဘာမာဘေးကိုထောက်ခံပေးဖို့နဲ့အမေရိကန်သမ္မတကအတည်ပြုပေးဖို့တောင်းဆိုကြပါတယ်။2021ခုနှစ်မြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေကျမ်းမှာတော့စစ်တပ်နဲ့စစ်ကောင်စီသားမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ6000ကျော်သွားတဲ့အတွက်ဝမ်းနည်းစရာမှတ်တိုင်တစ်ခုအဖြစ်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ကိုချစ်ခင်တဲ့မိသားစုတွေမိဘတွေအဖိုးအဖွားတွေသားသမီးတွေညီအစ်ကိုမောင်နှမတွေမိတ်ဆွေတင်ကဟတွေသေဆုံးနေကြတာဖြစ်ပြီးအမေရိကန်ပြည်သူတွေအားလုံးကိုဗစ်ကာယောဂါကာကွယ်ဆေးထိုးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံမှာလည်းအိုမီကရွန်ကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးကူးစက်မှုတွေနေ့စဉ်တိုးလာနေရမှာစနေနေ့ကဆိုရင်38,282ယောက်အထိစံချိန်တင်ကူးစက်ခဲ့ပါတယ်။ကူးစက်မှုတွေတိုးလာပြီမဲ့လည်းအိုမီကရွန်ကိုဗစ်ကူးစက်မှုတွေကြောင့်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေဟာအတိအပယ်မရှိတော့ဘူးဆိုပြီးဒီကနေ့တငငင်းငွေတွေကစာပြီးစီကန်းတွေကိုရှော့ပေါ်မယ်အကြောင်းရုရှားကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုပါတယ်။ဩစတြီးယားနိုင်ငံမှာလည်းစနေနေ့ကစာပြီးအသက်18နှစ်ပြည့်သူတွေနဲ့အဲ့ဒီအထက်အားလုံးကိုစနေနေ့ကစာပြီးကာကွယ်ဆေးမထိုးမနေရသတ်မှတ်လိုက်ပါတယ်။တကယ်လို့မလိုက်နာရင်ကြီးလေးတဲ့ဒဏ်ငွေချမှတ်မှာဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်နဲ့ကိုဗစ်ကာယောဂါရဲ့မူလစင်းမြစ်ဖော်ထုတ်ရေးနဲ့ပတ်သက်ပြီး ပူပေါင်းဆောင်ရွက်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကစနေနေ့မှာပြောခဲ့ပါတယ်။ကာယောဂါရဲ့မူလဇင်းမြစ်နဲ့ပတ်သက်ပြီးအခြေအတင်ဖြစ်စရာတွေကြောင်းအနောက်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးတွေမှာလည်းအဖူးအထစ်တွေရှိခဲ့ပါတယ်။ကိုဗစ်ကာယောဂါပိုးရဲ့မူလဇင်းမြစ်နဲ့ပတ်သက်ပြီးအထောက်အထားသတင်းအချက်အလက်တွေကိုပိုမိုထုတ်ပြန်ပေးဖို့ WHO အတွင်းရေးမှူးချုပ် Tedros Ghebreyesus ကလည်းအရင်ကတရုတ်နိုင်ငံကို PRP တောင်းဆိုခဲ့ပါတယ် WHO အနေနဲ့မနစ်ကသိပ္ပံနည်းကြအကြံပေးအဖွဲ့ SAGO ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုအသစ်တွေအတွက်တရုတ်နိုင်ငံအနေနဲ့အချက်အလက်တွေပေးရပြီးကူညီဖို့တောင်းဆိုခဲ့ပါတယ်ဒါပေမဲ့လူနာတွေရဲ့ကိုယ်ရေးအချက်အလက်တွေကိုထိန်းသိမ်းရမယ်ဆိုတဲ့စီမင်းစည်းကမ်းအရဆိုပြီးတရုတ်နိုင်ငံကငြင်းဆန်ခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ဝူဟန်မြို့တပ်ခွဲခန်းကနေကိုဗစ်ကာယောဂါပိုးကိုထွက်ပေါ်ပြန့်နှံ့လာတဲ့ဆိုတဲ့ဆွတ်ဆွဲချက်ကိုအစဉ်တစိုက်ငင်းဆန်ခဲ့ပါတယ်2019ခုနှစ်ကုန်ပိုင်းကတရုတ်နိုင်ငံဝူဟန်မြို့မှာကိုဗစ်ကပ်ရောဂါပိုးကိုပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ် WHO နဲ့တရုတ်နိုင်ငံတို့ပူးတွဲလေ့လာချက်ကိုမနစ်ကထုတ်ပြန်ခဲ့ပြီးတော်ရိုင်းတလိမ့်ဆန်အယောင်းဝယ်ကတဆင့်လူတွေကိုကူးစက်တာဖြစ်နိုင်ခြေရှိတယ်လို့ကောက်ချက်ဆွဲခဲ့ပါတယ်ဩစတြေးလျနိုင်ငံအနောက်ပိုင်းမှာစနေနေ့ကရေခဲတောင်ပြိုကျမှုမှာတအူးသေးဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တိုင်ရိုးပြည်နယ် streaming အရက်ကမတော်ဆမှုမှာအသက်58နှစ်အရွယ်ဒေသခံတအူးသေဆုံးခဲ့တယ်လို့ Austria Radio ORF ကလည်းကြေညာခဲ့ပါတယ်။အဲ့ဒီနေ့မတိုင်ခင်ကလည်းနှင်းတူတွေပြိုကျမှုမှာနှစ်ကြိမ်ဖြစ်ပွားခဲ့ပြီးနှင်းလျှောစီးသူ9ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။တောက်ကြနေကဆွစ်ဇာလန်နယ်စပ်အနီးပြိုကျမှုမှာတော့အသက်42နှစ်အရွယ်ဩစတြေးလျတောင်တက်လမ်းပြတအူးနဲ့အသက်40ဝန်းကျင်ရှိတဲ့ဆွီဒင်နှင်းလျှောစီးသမား၄ဦးတို့တေဆုံးခဲ့ပါတယ်။တခြားအုပ်စုကအသက်43နှစ်အရွယ်တအူးကတော့သူ့ဖုံးနဲ့ဆက်သွယ်နိုင်ခဲ့တဲ့အတွက်ကယ်ဆယ်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်တနေရာမှာရေခဲတောင်ပြိုကျမှုမှာလည်း၂ဦးတေဆုံးခဲ့ပါတယ်ခင်ဗျာ VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 32နဲ့49တို့ကနေဓာတ်ရိုက်ဖန်ဆင်ဖန်ယူနားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။စစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့ရင်းမာပင်ခရိုင်ကဏီမြို့နယ်ဝင်းမနာချေးရွာအုပ်စုဝင်းမနာရဲစခန်းကိုဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီကဖမ်းဆီးသွားတဲ့ဘင်ကြီးရွာနဲ့အုတ်နဲ့ဘုတ်ကြီးရွာကဒေသခံတွေနဲ့အဆက်အသွယ်လဲပြတ်တောက်နေပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြန်ပြောပြမှာဖြစ်ပါတယ
်စစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းလို့စီးရဲတက်မာနေတဲ့စကိုင်းတိုင်းတွေကကဏီနေထဲမှာစစ်ကောင်စီတပ်ဆွဲထားတဲ့ကဏီမြို့နယ်ဝင်းမနာကြီးရွာအုပ်စုဝင်းမနာရဲစခန်းကိုဖေဖော်ဝါရီ4ရက်တောက်ကြနေ့ညပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်တိုက်ခဲ့ပြီးနှစ်ဖက်အကြဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တူကပြောပါတယ်
။ဖြစ်ပုံကသူတို့ကဝင်းမနားမှာဒီလုံခဲ့တဲ့နလကျော်တုံးလကကြီးနဲ့ရေခါနဲ့ပေါင်းတဲ့ပြီးမှတက်လာအတအထိုင်ချထားတဲ့အင်အား50ကစစ်သားရှိရဗျ။တနည်းကမှစစ်ကြောင်းထိုးလာတဲ့စစ်ကြောင်းတစ်ကြောင်းကစစ်ကြောင်းတစ်ကြောင်းပေါ့အင်အား100ကျော်လောက်ကအင်အား100ကျော်လောက်ကဝင်းမနားစခန်းကိုအထိုင်ကျန်လာချရတယ်ဗျဝင်းမနာစခန်းနဲ့ဝင်းမနာစခန်းနဲ့အစ်စတင်ကြောင်းမှာအထိုင်ချရပြီးမှနေတဲ့ချိန်မှာအဲကျွန်တော်တို့ဒီပီကပူပေါင်းအဖွဲ့တွေကနေဒီမှာအဲဝိုင်းဝန်းတိုက်ခိုက်တာဗျအဲတော်တော်လေးပြင်းထန်တယ်ဗျအဲတတ်မှတ်ချက်ထိလိုက်တော့ဆယ်နှစ်ခွဲရနေလို့ဆယ်နှစ်ခွဲပြီဆိုတော့အချိန်ကလုံးဝ7နာရီလောက်7နာရီကျော်လောက်ကိုကြာသွားဗျ20ညတည်းဒီမှာအဲပြစ်ခတ်တာဆိုတော့ကျွန်တော်တို့ဘက်ကလည်းပီကဒီဘက်ကလည်းအဲတပ်စခန်းကိုတင်းယူနိုင်လူလူအခြေအနေအထိကိုအဲရောက်သွားတယ်ဗျအဲတရွာတဲ့အချိန်ပိုင်းမှာအဲတင်းတော့မတင်းယူနိုင်ခဲ့ဘူးအဲဒါပေမဲ့သူတို့ရှိကအကြဆုံးတော့တော်တော်များများအဲကြဆုံးနေမယ်ဗျကျွန်တော်တို့ဘက်ကလည်းအဲဒါတော့အရဆိုလို့ရှိရင်တော့12ဦးတန်ရာရတယ်2ဦးကျတယ်2ဦးကပြောင်းနေသေးဆိုတော့ဒါအဲကျတယ်ပဲပြောရမှာပေါ့ဗျာကျွန်တော်တို့ကအဲကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးချဆုံးထားတာရှိပါတယ်ဗျာဟု
တ်အခုလိုစကန်တက်ခတ်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဒေသခံကာကွယ်ရေးတပ်တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနှစ်ရက်အတွင်းစစ်ကောင်စီတပ်ဆွဲထားတဲ့ရဲစခန်းတွေဒုတိယကြိမ်တက်ခတ်ခံရတာလည်းဖြစ်ပါတယ်ဖေဖော်ဝါရီလ4ရက်မနေ့အစောပိုင်းမှာလဲမကွေးတိုင်းစောမြို့နယ်ရဲစခန်းနဲ့လောင်းရှိကြီးရွာရဲစခန်းတို့တိုက်ခိုက်ခံခဲ့ရပါသေးတယ်။ဒီတော့တင်းမှာပဲ ကဏီနယ်နဲ့မင်းကြီးနယ်ကြားကဗင်ကြီးရွာကိုဇန်နဝါရီလ30ရက်နေ့မှာစစ်ကောင်စီကနေမည်ရှင်းလင်းရင်နေအိမ်တွေမီးရှို့ခဲ့တဲ့အတွက်အင်ဂျီတရားကြောင်မီးလောင်ခဲ့ပြီးဗင်ကြီးရွာနဲ့အုံနေဘုတ်ကြီးရွာသားတွေကိုလည်းစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိအဆက်အသွယ်မရဘဲဖြစ်နေတယ်လို့ဒေသခံတူကပြောပါတယ်
အဲဘင်းက35ရောက်ပြီ။အုံနေဘုတ်ကတော့2ရောက်။အဲ့တော့များပဲတကြီးရောတော့များပါတယ်ဟို90 60 90ပဲကြာနေတာ69ရောက်ရှိတယ်။အဲ့ဒီ5ပဝန်းကျင်ကတော့လေဟိုဟာရှိပါတယ်ပြီးရင်အများဆုံးတော့လူတွေပိုင်းနေများတော့ဖိုးဖွားတူတူငင်းညာပြီးမှအပေါင်းရတူတူဆိုတော့အဲ့ဒီပါသွားတော့ဒီသမီးကြီးကဆက်ချင်မှဆိုပါဘူး။အဲဘိုင်းအနောက်တော့ဘောနော်အဲ့ကြီးရောမှသူတို့ချားထားခဲ့တယ်လို့ဟိုဒီညနေသမီးကြခံရမှုတော့မရှိဘူးဗျာအကြီးကကျွန်တော်တို့သွားမခွေရတာမဟုတ်ဘူးအဲ့လိုရှိမှန်းမရှိမှန်းဟိုဟာရပါစင်မတိကြတဲ့တည်င်းရလေဟိုတည်င်းပဲရပါလားဘသူတို့နဲ့ကျွန်တော်တို့ဒိုင်ရိုက် contact ကမရှိသေးဘူးကျွန
်တော်လ30ရက်နေ့ကစလို့ကဏီနယ်တဲကိုစစ်ကောင်စီကရေချောင်းကုန်းချောင်းကနေပါနေမီရှင်လင်းရေးလို့လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာဖြစ်ပြီးစီရေးအခြေအနေတင်းမာနေပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကဏီမြို့နယ်ကအခြေအနေဖြစ်ပါတယ်ဆက်လက်ပြီးသတင်းပေးပို့ချက်တပုတ်မှာတော့ကရင်ပြည်နယ်ဖားပွန်ခရိုင်ထဲမှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်အရသားတွေသေဆုံးမှုရှိခဲ့ပါတယ်ဒီအကြောင်း KNU ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
ကရင်ပြည်နယ်ဖားပွန်ခရိုင် KNU ကရင်မျိုးသားအစည်းအရုံးတပ်မကထိ ंछ ုပ်ရနေမြေဒွေလူးမြို့နယ်တဲကမာထောကျေးရွာအုပ်စုတဒွန့်ခွန်ကြေးရွာတဲကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ4ရက်နေ့မနေ့တနားရီလောက်မှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကြေးရွာသားတွေတေဆုံးထိခိုက်မှုဖြစ်ရကြောင်း KNU ဘက်ကဆိုပါတယ်။နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကတော့အခုလိုပြောပြပါတယ်
။ညပဲအဲ့လိုဆက်နေတနားရီအဲ့လိုအချိန်ညွာဘူးအဲ့လိုခက်ခဲဖြစ်လာပြောတယ်ဘာလို့တက်ချစ်တာတော်တော်များများပွက်စီမနေ့ဥစ္စာတနားရီအဲ့လိုအချိန်တော့ဖြစ်နေတာတော့ဘုံကျတာဟုတ်တယ်လီယန်ကြီးဒီ level လေးတိုင်ရင်နာပုံမျိုးကြောင့်လည်းတော့ခွက်တော့တာနဲ့လီယန်ကြီးကိုဟဲ့ကွန်တာမဟုတ်ဘူးလူတီတော့ကြားတယ်လေနဲ့ပြည့်တယ်ကြတော့ပုံတော့ဆူသွားတာပါလဲဆိုတော့ဒါ fake line မှုကမတူဘူးလေနော်ဒီဥစ္စာနဲ့ level ကြီးနဲ့ပြည့်တယ်ဆိုတာဒါတော့တက်ကွဲဖြစ်တယ်ဆိုကျန်တန်းပြည့်တာလေအဲ့ဒါတမျိုးပေါ့အခုကညပဲအိတ်တဲ့အချိန်ကြီးကလီယန်လာလာပြည့်တယ်ဆိုတော့အဲ့လိုမျိုးညံ့များပြည့်တော့ဒါဥတီကျဲကတော့ကြည့်ရတာတော့ညတော့ပုံတော့ fake line ကြောက်ရွံ့အောင်လုပ်တဲ့သဘောလို့လည်းကျွန်တော်ကတော်တော်တော့တော့အဲ့လိုမဖြစ်ဖို့လဲဆိုကိုကြိုးစားနေတယ်။ဒါသူ့ပညာလဲဆိုတော့နော်။အူအဲ့လိုကြအဲ့ရသားဖြစ်တာတော့ချော့ချသွားဖို့မရဘူးဆက်ပြီးတော့လုပ်နေတာပဲ
။မြန်မာစစ်ကောင်စီတပ်တွေကလီရင်နဲ့ဘုံနှလုံးလာပစ်ချတဲ့အတွက်ဒေသခံရွာသား2ဦးသေဆုံးပြီးကလေးငယ်တွေအပါအဝင်ရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်။ဒါ့အပြင်ကြေးရွာသားတွေရဲ့နေအိမ်တစ်လုံးမီးလောင်သွားပြီး3လုံးကတော့ပျက်စီးသွားတယ်ဆိုပြီး KNU ဘက်ကပြောပါတယ်။မြန်မာစစ်ကောင်စီတပ်တွေကလေရင်နေတုံးပြီးပြီးခဲ့တဲ့တနင်္လာနေ့မနေ့ပိုင်းကလည်းဖပွန်ခရိုင်တွင်းကတေကောထာကြီးပါကိုဘုံကျဲတိုက်ခတ်မှုပြုလုပ်ခဲ့သေးတယ်လို့လည်း KNU ဘက်ကဆိုပါတယ်။ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မကထိန်းချုပ်ရာဖပွန်ခရိုင်ထဲမှာတော့နေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေတယ်လို့လည်းဖရိုစောတော်နီကပြောပါတယ
်။အဲ့တပ်မကတော့နေ့တိုင်းလိုဖြစ်တယ်။သူကဘယ်လိုပြောမလဲဆိုရင်ရင်ဆိုင်တိုက်ပွဲကြီးတွေမဖြစ်တည်တယ်အောင်အဲ့ဒါပြည့်တဲ့ဟာတွေကဒီလိုမျိုးအများအန်းဖြစ်တယ်တော့ဒီကျွန်တော်မြေကြီးမတင်းရအောင်ပါတ
ော့ကရင်ပြည်နယ်မြဝတီခရိုင်၄ကီကောဘတ်မှာတော့တိုက်ပွဲတွေငြိမ်သက်နေပြီမဲ့မြဝတီမြို့နယ်ကိုမိုင်အကွာဝေးမှာရှိတဲ့ကွင်းကလေးရွာဘက်မှာတော့ဖေဖော်ဝါရီလ5ရက်နေ့မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရရှိတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင
် VOA American အတန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကိုဗစ်ကာယောဂါနဲ့ဆေးအာဏာသိမ်းမှုကြားမှာရုန်းကန်နေရတဲ့မတန်ဆွမ်းတွေအကြောင်းကိုပြောပြထားပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကအခုလိုစူးစီးပြီးတင်ဆက်ပေးထားပါတယ်။နားဆင်ကြပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရွေးဝယ်တဲ့တို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့18လလောက်ကနိုင်ငံအကျဉ်းအကြီးအကဲဖြစ်ပွားခဲ့တဲ့ COVID ရောဂါနဲ့အာဏာသိမ်းတဲ့တံတွေကြောင့် ခက်ခဲတထက်ခက်ခဲလာတဲ့ဘဝတွေကိုရင်ဆိုင်နေရတဲ့အတန်ဆွမ်းတင်တဲ့ဂျိုးတန်ကစကားပြောပြခဲ့ပါတယ်။သူတို့ကအာနာသိမ့်မှုရဲ့နောက်ဆက်တွဲပြိပခတော်ရဲ့မှာရှင်တန်နိုင်ဖို့အတွက်ငွေကြေးအခက်အခဲတွေကာကွယ်ဆေးမထိုးရတာတွေအပြင်လုံခြုံရေးအတွက်ပါရုန်းကန်နေကြရပါတယ်။ဒီစားမကို Frontier မြန်မာရဲ့ဒိန်းလောက်တွေကစူးစီးတင်ဆက်ထားဖြစ်ပါတယ်။
ကောတောင်မြို့ရဲ့လမ်းဘေးတနေရာမှာတော့ဆိုင်ကယ်သမားဦးထွန်းလွင်သူတယောက်ခီးတယ်ရဖို့အရေးလက်တဆန်းဆန်းနဲ့ငန်းလင်နေပါတယ်။သူကလွန်ခဲ့တဲ့နှစ်20ကစစ်တပ်ကပေါ်တာဆွဲခံရပြီးရှေ့တန်းမှာမိုင်းထိထားတာကြောင့်ဘဲဘဲချောက်ဆုံရှုံထားရပါတယ်။မတန်ဆွမ်းသူတဦးဆိုပေမဲ့ဆိုင်ကယ်ကယ်ရီမောင်းပြီးမိသားစုကိုလုကင်ကျွမွေးနေသူပါ။အရင်ကဆိုရင်ဆိုင်ကယ်ကယ်ရီဆွဲတဲ့အလုပ်ကမိသားစုတဝန်းတစ်ခါအတွက်ဖူလုံခဲ့တယ်လို့ဆိုပါတယ်။အခုတော့ဆိုင်ကယ်ကယ်ရီဆွဲတဲ့အလုပ်ကအရင်လိုကောင်းမနေတော့ပါဘူး။ဦးထွန်းလွင်သူတယောက်လက်ကုံရဲ့ရောက်လာမှကိုတောင်စိတ်ပူနေရရှာပါတယ်
။အခုဆိုကျွန်တော်တို့အိလာခကကျွန်တော်တို့ကနလာကသုံးလားကတော့ကျွန်တော်တို့ကကြိုးတင်နေပြီ။ကြိုးတင်နေဆိုတော့သူကဒီလက်ကုံလိုက်တဲ့အိလာခကအိလာခကလက်ကောင်းတယ်မပေးနိုင်ဘူး။ဒါကျွန်တော်တို့ကဒီမပေးနိုင်တဲ့ပုံမှာဒါအရှင်နေနဲ့ဒါဆင်းပေးရမယ်အဆိုတာလည်းရှိတယ်အချို့ပိုင်းလေးမှာမီးတစ်ခါဟိုတလားကနလားကမတွင်းနိုင်တဲ့ပိုင်းလေးကျွန်တော်မီးလာဖြတ်တဲ့အပိုင်းလေးလည်းကျွန်တော်တို့မှာရှိတယ်
။အိမ်ခန်းကားကရေဘိုးနဲ့လှည့်စစ်ဖို့အတွက်တလားကိုကြက်တသိန်းလောက်လိုအပ်နေတယ်လို့ဦးထွန်းလွင်သူကဆိုပါတယ်။မြမပြည်ရဲ့တောင်ဘက်အမိဖျားမှာရှိပြီးထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ဟာတခြားမြို့တွေထက်စာရင်လူနေမှုစရိတ်ကြီးတဲ့မြို့တစ်မြို့ဖြစ်ပါတယ်။လျှက်စစ်မီတာကဟာဒဝဲခရိုင်ထက်နှစ်ဆပိုပေးရတယ်လို့ရေရှားတဲ့မြို့ဖြစ်တာကြောင့်တောင်းသုံးရီကအစဝယ်သုံးနေရတာပါဒီလိုစရိတ်တွေကြောင့်တလားကိုအနည်းဆုံးနှစ်သိန်းကနေသုံးသိန်းလောက်မရှာနိုင်ဘူးဆိုရင်မိသားစုဘဝရက်တည်ဖို့မလွယ်ကူတဲ့မြို့လို့ဆိုရမှာပါအရင်တုန်းကတော့ကော့တောင်းကနေထိုင်းနိုင်ငံရန်အောင်ကိုသွားမဲ့ရွှေပြောင်းလုပ်သားတွေလှပတဲ့ကျုံနေစီကိုအလဲသွားတဲ့ခီးတဲ့အဝင်ထွက်တွေရှိနေတာကြောင့်ဦးထွန်းလွင်သူတို့လိုဆိုင်ကယ်ကယ်ရီသမားတွေအဖို့ဝင်ငွေမျိုးမျိုးမြမြရလိရှိရလို့ဆိုပါရယ်ကိုဗစ်ဒုတိယလိုင်းမတိုင်ခင်ချိန်ကဦးထွန်းလွန်သူကတနေ့ကိုအနည်းဆုံး1000လောက်ရပါတယ်ကိုဗစ်ဒုတိယလိုင်းဖြစ်ချိန်ကစပြီးတော့ကော့တောင်းရနောင်းနယ်စပ်ကိတ်ပိတ်လိုက်တာနဲ့ကျွန်းခရီးစဉ်တွေလဲပတ်ခွင့်ရနားလိုက်တာတွေကဦးထွန်းလွန်သူတို့လိုကယ်ရီသမားတွေစပြီးအခက်တွေ့လာတယ်လို့ဆိုပါရယ်အခုတော့ဦးထွန်းလွန်သူလိုအခြေခံလူတန်းစားတွေအဖို့တပူပေါ်နှစ်ပူဆင့်တယ်လို့ဆိုရမှာပါဆရာနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်ခီးတဲ့တင်ကားတွေပြေးဆွဲတာနှဲပါသွားတယ်လို့ဆိုင်ကယ်တစီးမှာအမျိုးသားနှစ်ဦးမစီရဆိုတဲ့ကန့်သက်ချက်တွေကြောင့်ဆိုင်ကယ်ကယ်ရီသမားတွေပို့ပြီးအခက်တွေ့လာပြီးဝင်ငွေလုံးဝမရှိတဲ့အထိဖြစ်လာကြပါတယ
်။ဒီခါကျတော့ကျွန်တော်တို့မှာ၃နာရီစားတဲ့နေရာမှာကျွန်တော်နန်းလာပဲစားတဲ့အပိုင်းတွေရှိတယ်။အချို့ဆိုရင်ကျွန်တော်တို့ကအိမ်ဝင်ကိစ္စပြောရမယ်ဆိုတော့ကျွန်တော်ဆန်ကျုံတောင်းအနေထားရှိရတယ်။သာ
မန်တန်ဆွမ်းတဲ့သူတွေအတွက်ဒီလို့မကောင်းရင်နောက်လို့တခုပြောင်းပြီးလုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မတန်ဆွမ်းသူတွေမှာတော့အဲ့ဒီအခွင့်အရေးမျိုးမရှိဘူးလို့ဦးထွန်းလွင်သူကပြောပြပါတယ်
။ကျွန်တော်တန်ဆွမ်းသူကဒီတိုက်ချင်းဆွဲအလုံးဆွဲပါနေတယ်။ဒါလူတွေပွားလာနေပါနေတယ်။ဟာဒီအလုံးမကောင်းဘူး။ဟာကျွန်တော်တို့ဒါတန်ငါလို့ဆွဲလို့ရတဲ့အလုံးငယ်လေးရှိတယ်။ဒီပယံလေးလုံးငယ်လုံးတဲ့ရှိတယ်။အပြည့်ကျွန်တော်ချပိုင်းလုံးကြရပေါ့နော်။ချပိုင်းလုံးနေတဲ့လုံးငယ်လေးလည်းရှိတယ်။အဲတဲဘူးတာလို့ထန်ဘူးတာလို့ဒါအလုံးလည်းရှိတာပေါ့နော်ကျွန်တော်မတန်ဆွမ်းနေကြရင်ဒီတစ်ခုကနေစင်မပြေဘူးဆိုရင်နောက်တစ်ခုကထပ်ချိဖို့ကကျွန်တော်တို့ကမလွယ်ဘူးကြခင်ခင်ကြုံပါတယ
်လက်ရှိစီးပွားရေးအခြေအနေတွေကြောင့်ကော့တောင်းမြို့မှာရှိတဲ့ခြေတုလက်တုတက်ထားရတဲ့သူတွေဟာပြုပြင်ထိန်းသိမ်းမှုမတက်နိုင်တာတွေနဲ့ပြတ်သွားတဲ့ဘိန်းတက်ကလက်ထိုင်တွေကိုမပြုပြင်နိုင်တဲ့အထိဖြစ်နေကြတယ်လို့ဆိုပါတယ်ခြေတုလက်တုတွေဟာတတ်မှတ်ထားတဲ့အချိန်မှာပြန်လည်ပြုပြင်ရပြီးတော့မပြုပြင်မဲထားမယ်ဆိုရင်သွားလာလှုပ်ရှားရအခက်တွေ့စီပါတယ်။အရင်တုန်းကတော့အဖွဲ့အစည်းတွေရဲ့လှုံ့ဝေနဲ့ပြုပြင်ထိန်းသိမ်းတာတွေလုပ်နိုင်ကြပေမဲ့အခုချိန်မှာတော့အဖွဲ့အစည်းတွေကလည်းထောက်ပံ့တာတွေမရှိဘူးလို့ဆိုကြပါတယ်။အရင်တုန်းကတော့မတန်ဆွမ်းတွေကိုထောက်ပံ့မှုစီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာတော့မလုပ်ဖြစ်တော့ဘူးလို့တနင်္လာရီတိုင်းလူမှုဝန်ထမ်းဦးစည်းဌာနကတာဝန်ရှိသူတဦးကဒို့အတန်ကိုပြောပါတယ်။ COVID နဲ့အာဏာသိမ်းမှုကြမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဘိမ့်မြို့မတန်ဆွမ်းအရေးလှုပ်ရှားနေသူတဦးကလည်း
အရင်ပုံမှန်အချိန်မှာဆိုရင်အလုပ်ကံတွေရှိတယ်။မတန်ဆွမ်းတူဦးမှာအသူရဲ့စာဝတ်နေပြီးဖြစ်ချင်းနဲ့ကိုယ်ပိုင်အလုပ်ဓမ္မမဟုတ်ရဲ့ဒီတပတ်စီမှာလုပ်နေတဲ့ဟိုမိသားလာသားဝင်နေရတဲ့အလုပ်တွေရှိတယ်။ရှိတဲ့အခါကျတော့သူတို့ရဲ့စာဝတ်နေပြီးတာအချိန်မှမရှိဘူး။ဒါတော့ ကိုယ့်ကိုယ်ချင်းပြင်းရှိတယ်အခုချိန်မှာအလုံးသမားတွေရှော့ရှာလိုက်တယ်အဲလူတွေစုလို့မရဘူးဆိုတဲ့အခါကျတော့လူတွေကဘုရားမိသားစုမှာပြန်ပြီးကိုရတယ်ဒါကြောင့်မို့လို့ခုလိုကာလမျိုးမှာဟိုဆောင်းဝတ်နေကြီးကိုပြန်လဲပြည်လဲအောင်လုပ်ဖို့ဆိုရင်ဒီမှာအစားအနေပြန်စားရမှာအဲ့တော့ဒီစီမှာငွေပတ်မိမိကိုယ်ကိုယ်ရုပ်ရှင်လုပ်လို့ဆိုတော့အခုချိန်မှာရုပ်ရှင်ကြီးပျောက်သွားဘဝရဲ့အနာဂတ်ကမပေချာတော့ဘူးညာအဲ့ဒီအတွက်ဟိုမိမိကိုယ်ကိုယ်ရုပ်ရှင်ကြီးပျောက်ဆုံးလာတယ်စိတ်တော့ဆန်ရတယ်ကြီးကိုက်လာတယ်
တစ်ဖက်မှာလည်းလူမှုဖွဲ့စည်းတွေမှာတက်တက်ကြွကြွပါဝင်ခဲ့သူမတန်ဆွမ်းသူတချို့ဟာနိုင်ငံရေးနဲ့ပတ်သက်ပြီးတန်တရားနဲ့ဖမ်းဆီးခံရမှာကိုစိုးရိမ်နေကြတဲ့သူတွေရှိသလိုတင်းချောင်နေရတဲ့သူတွေလည်းရှိပါတယ်။တဝက်ခရိုင်မှာတော့မတန်ဆွမ်းမျိုးသား2ဦးဟာစစ်ကောင်စီရဲ့ဖမ်းဆီးစစ်ဆေးတာကိုရဲအတော်ကြာခံခဲ့ရပူပါတယ်။တနင်္လာရီတိုင်းတွေကမတန်ဆွမ်းသူ5ဦးကိုဒို့အတန်ကမင်းမြန်းရမှာတော့အားလုံးကဖမ်းဆီးစစ်ဆေးခံရမှာကိုစိုးရိမ်နေလို့ဆိုကြပါတယ်။အဲ့ဒီထဲက၃ဦးကတော့ဆွေမျိုးအိမ်ထဲမှာတင်းချောင်နေရပြီးလက်ရှိမှာတဦးကကိုယ့်အိမ်ကိုပြန်လာပြီးနေထိုင်နေပါတယ်။ကိုယ်တိုင်တင်းချောင်နေရတဲ့ဘိတ်ခရိုင်ကမတန်ဆွမ်းသူတဦးဖြစ်တဲ့ဦးထွန်းကလည်းသူ့ရဲ့အခက်အခဲကိုအခုလိုဖွင့်ဟပါတယ်
။အဓိကတော့စားဖို့နေရတဲ့ကျန်းမာရေးပေါ့။ကျွန်တော်တို့မှာအခုကြာဒီဦးတန်နေခံရမယ်။ဟိုမလို့ဆိုတဲ့နေရာသူ့ဒီစားတဲ့လုံထုံနဲ့လူချင်းရတဲ့နေရာကိုဟိုသွားနေရတယ်။အဲမိသားစုနဲ့ဝေးတယ်အမှုရည်ရှိတော့
ဖန်စီခံရမယ့်အရေးကြောင့်တင်းချောင်နေရတဲ့မတန်ဆွမ်းနေနဲ့စစ်ပေးချောင်နေရတဲ့မတန်ဆွမ်းနေဟာကိုဗစ်ကာကွယ်ဆေးထိုးရမယ့်အခွင့်အရေးနည်းပါးနေရလို့ဆိုပါတယ်။အရင်ဆိုရလက်ထက်ကရောစစ်ကောင်စီလက်ထက်မှာပါမတန်ဆွမ်းတဲ့သူတွေကိုကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနှံဖို့စီမံချက်တွေရေးဆွဲဆောင်ရွက်ခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာတော့အဲ့ဒီစီမံချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းချက်တွေအများကြီးရှိနေတယ်လို့မတန်ဆွမ်းသူတွေကဝေဖန်ကြပါတယ်
။ဒါရွက်ပေါ်မှာဒီပြာဥစားပြီးသူအစီအစဉ်ကပြီးခဲ့တဲ့အစိုးရကဟိုသုတ်သက်ချပြီးတော့အကောင့်တော်ဘူးလုပ်ခဲ့တဲ့လုပ်ငန်းစဉ်ပါဖြစ်တယ်။အဲ့မဲ့ဒီဆိုရင်အစိုးရရောက်လာတဲ့အခါကျတော့ဒီအစီအစဉ်ကိုဒါရွက်ပေါ်မှာထားပိုက်တယ်။ public ကြီးတော့တကယ်မတန်ဆွမ်းသူကိုအထွေအုပ်ကဆက်စစ်မှပြောင်းမှုတွေလုပ်တယ်။လုပ်တယ်မလုပ်ဘူးမဟုတ်လုပ်တယ်။ဟိုရက်ကြီးအုပ်ချုပ်ရေးရုံးတွေရောက်လာတယ်ဒီစာရွက်တွေရောက်လာပြီးတော့ဟိုသူတို့ရုံးပါလဲကတ်ထားလိုက်တယ်။အဲမတပ်ပါနေလို့ပြည်သူတွေစဉ်းစားနေလာပြီးကြပါတော့ဒီဘက်မှာမသိဘူးအဲကွန်မရှင်ကဘာမှမသိ
ဘူးဘလောမျိုးနယ်တဲကအသက်60ကျော်အရွယ်အမြင့်အာယုံချိုးတဲ့တဲ့သူတဦးဟာဆိုရင်စိန်မှုကကိုဗစ်ကာကွယ်ဆေးထိုးပေးဖို့လာခေါ်ပေမဲ့စုရက်ကိုသွားဖို့လိုက်ပို့ပေးမဲ့သူမရှိတာကြောင့်အခုချိန်ထိကာကွယ်ဆေးမထိုးရသေးဘူးလို့မတန်ဆွမ်းအရေးဆောင်ရွက်နေသူတွေကပြောပြပါတယ်သူတို့အိမ်မှာအသက်60ကျော်လင်မယား2ဦးနဲ့နေတာကြောင့်ကာကွယ်ဆေးထိုးရမယ့်နေရာကိုလိုက်ပို့မဲ့သူမရှိဖြစ်နေတာပါတနင်္လာရီတိုင်းလူမှုဝန်ထမ်းဦးစီးဌာနကတော့မတန်ဆွမ်းသူအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်အောင်တိုက်တွန်းစည်းရုံးနေတယ်လို့ဆိုပါတယ်။မတန်ဆွမ်းသူအလုံးကာကွယ်ဆေးထိုးပေးနိုင်အောင်ထွေဦးနဲ့ကျန်းမာရေးဝန်ကြီးဌာနကကြေးရွာတွေအထိဆင်းပြီးလုံနံပေးနေတယ်လို့ဆိုပါတယ်။မတန်ဆွမ်းသူတွေအလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့အတွက်ဌာနဆိုင်ရာတွေမှာပဲတာဝန်ရှိတာမဟုတ်ဘဲပြည်သူတွေနဲ့အဖွဲ့အစည်းတွေကပါပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်လို့လူမှုဝန်ထမ်းဌာနရဲ့တာဝန်ရှိသူကပြောပါတယ်။မတန်ဆွမ်းနေကတော့လက်ရှိဖြစ်နေတဲ့ကိုဗစ်ကပ်ပေးနဲ့အာဏာသိမ်းမှုခရက်ကြားမှာအမိကိုကင်းကင်းနဲ့အရင်လိုအေးအေးချမ်းချမ်းနဲ့ကိုအားကိုကိုပြီးရုန်းကန်ရတဲ့ဘဝကိုပိုလိုချင်တယ်လို့ဖွင့်ဟကြပါတယ်။ဦးထွန်းက
လူကျင်တဲ့ဟာတွေပြောရမယ်ဆိုလို့ရှိရင်တော့အရင်လိုမျိုးတိုင်းချင်တယ်။အရင်လိုမျိုးအလုပ်ကိုမျိုးလုပ်နေတဲ့ဟိုကိုဘဝကိုချက်ပြီးချင်တယ်။မိကိုတူလက်ကြည့်ချက်နဲ့တဲ့မိကိုတူမဖြစ်ချင်ဘူး။အရင်လိုဘဝမျိုးပြန်ကြည့်ကျောင်းနေတဲ့ဘာမှရံဖြစ်ပြီးကြောက်လို့ကိုယ့်ကိုရက်ပြီးချင်းနဲ့ဆိုင်တဲ့အဲ့ဒီမှာတော့နေမှာရှိတယ်။ဒီတော့အခုဒီတော့မှာဆက်ရှိရမယ်အလုပ်ကိုဘယ်တော့မှတာမရှိဘူးပေါ့
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်အပတ်စဉ်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒို့အတန်အစီအစဉ်ကိုအလူရှင်တွေကတန်ဖိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီဝင်တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
VOA American တန်ရဲ့တန်လွင်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ကိုလိုင်းတိုမီတာ3249တို့ကနေထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတဲ့အခါမှာဥတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုပထမဆုံးတင်ဆက်ပါမယ်မကြသေးမီကတိုတယ်နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကနေထွက်ခွာတော့မယ်လို့ကြေညာလိုက်ပါတယ်ရင်းနှီးမြှုပ်နှံမှုကိုဦးစားပေးရမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကဘယ်လိုအခန်းကဏ္ဍကနေပါဝင်ပါသလဲအမေရိကန်အာဆီယံစီးပွားရေးလုပ်ငန်းများကောင်စီကအကြီးတန်းမန်နေဂျာဦးဂျက်မြင့်နဲ့ဦးတင်မောင်တန်းကမေးမြန်းပြီးတင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်စီးပွားရေးပုံမျိုးတိုးတက်မှုကိုစဉ်းစားတဲ့အခါမှာအချုပ်ကဖြစ်နေတဲ့အကြောင်းချက်တွေကိုဖြေနိုင်တာကတော့ချက်ဖြစ်တယ်လို့စီးပွားရေးပညာရှင်ရိုဒစ်ကပြောခဲ့ဘူးတော့ကျွန်တော်မှတ်မိပါတယ်မြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေမှာတော့အဲ့ဒီစီးပွားရေးအကြောင်းချက်တွေပေါ်မှာဒုဒုကယုံကြည်မှုနိုင်ငံတကာစီးပွားရေးလောကကယုံကြည်မှုတွေနဲ့အများကြီးဆက်ဆက်လာတာကိုတွေ့ရတယ်။နော်အဲ့ဒီယုံကြည်မှုကလည်းကျွန်တော်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆရာပိဆိုင်ရာတွေနဲ့ပတ်သက်လာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီဘက်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ယင်းနည်းမြုပ်နှံမှုဆရာသဘောတဘာဝတွေကိုဆွေးနွေးတင်ပြကြပါပါ။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ Washington Chief SiteUS ASEAN Business Council အခြေတမ်းမန်နေဂျာဦးဂျက်စ်မစ်ဖြစ်ပါတယ်။ US ASEAN Business Council အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေဂျာမာတပ်သမားရေးအရာမာဒီယာအရာစီးပွားရေးအရာယဉ်ကျေးမှုအရာနဲ့လူမှုဘဝရေးအရာတွေအရာပဲပေါင်းစုံဆက်ဆက်ဆက်ဆံမှုတွေကိုရှာဖွေလေ့လာနေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဒီနယ်ပယ်တွေမှာဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ပထမဦးဆုံးVOA ရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာစီစဉ်မှာလာရောက်ဆွေးနွေးပြတဲ့အတွက်ကြောင့်ဦးကျိုက်ပြည်ကိုကျေးဇူးတင်တဲ့ကြောင့်ပြောပြစေခင်ဗျ
။ဟုတ်ကဲ့ခင်ဗျာဦးတင်မောင်ဆန်အခုလိုမျိုးအချင်းယူပြီးမေးမြန်းမိရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ဦးကျိုက်ပြည်ခင်ဗျာကျွန်တော်တို့မကြာသေးခင်ကတိုတန်နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကနေထွက်ခွာမယ်လို့ကြေညာကြပါတယ်။အဲ့ဒီရင်ကလည်းတယ်လီနော့ကထွက်ခွာဖို့စီစဉ်ပါတယ်။တူတန်နဲ့ Chevron တို့ကသဘာဝတန်ွေထုတ်ကြတဲ့ကုမ္ပဏီကြီးတွေပါ။များသောအားဖြင့်အဲ့ဒီလိုသဘာဝအရင်းမြစ်ထုတ်ကြတဲ့ကုမ္ပဏီကြီးတွေကဘလို့အနာရှင်စနစ်ပဲဖြစ်စေဆက်လက်ပြီးထုတ်လုပ်နေတတ်ကြပါတယ်။အစိုးရတွေကပိတ်ဆို့အရေးယူတဲ့အခါမှာလည်းယင်းနှောက်နှံမှုအစ်စ်မလုပ်ဖို့တာမြစ်တာဖြစ်ပြီးတော့တည်ဆဲလုပ်ငန်းတွေကိုခွင့်ပြုထားတတ်ကြပါတယ်။အခုသူတို့ထွက်သွားကြတာဘာကြောင့်လို့ဦးကျိုက်မြင့်ထင်ပါသလဲ။နိုင်ငံတကာကုမ္ပဏီကြီးတွေကလူစဉ်းစားနေရှိကြပါတယ
်ဟုတ်ကဲ့ပြဿနာကဗမာစဖြစ်လဲဆိုတော့ MOG ကတခြားသောဟိုနိုင်ငံပိုင်းအစိုးရပိုင်းအဖွဲ့အစည်းတွေနဲ့ရှင်လိုက်မယ်ဆိုရင် MOG ရဲ့ရတဲ့ငွေဒီအမြတ်ငွေတွေကစက်တက်ကြီးကိုအဓိကသွားတယ်ဆိုတော့အဲဒါတက်တွေခိုင်လုံနဲ့ထောက်ထားတွေအများစွာရှိတယ်ဆိုတော့အဲဒါပြည်တွင်းမှာလည်းသိတယ်နိုင်ငံတကာမှာလည်းသိတယ်ချက်လိုက်ဒါနံပါတ်1ချက်ပါနောက်တစ်ခုကကြတော့အဲ့ဒီအတွက်ကြောင့်မလို့ဆက်ပြီးတော့ပေါ်ထွန်းလာတဲ့ advocacy လို့ကျွန်တော်ခေါ်တယ်ဒီပြည်တွင်းမှာရောပြည်ပမှာရောပြည်သူတွေရဲ့တိုက်တွန်းလာမှုအဲ့ဒါကဘာလဲဆိုတော့ပေးနေတဲ့စောင်နေတဲ့ဒီအခွန်ငွေတွေအမြတ်ငွေ MOG မှာတစ်ဆင့်တက်မတော်တို့ပွားတဲ့ဟာကိုရပ်တန့်ပေးဖို့အဓိကတောင်းတာဒါက focus ကုမ္ပဏီတွေကိုထွက်သွားဖို့တောင်းတာပေါ့ဆက်ပြီးတော့မြန်မာနိုင်ငံမှာလုံးလုံးမယ်ဆိုတော့ base on တွေဖြစ်တဲ့ဒီအခွန်ငွေနဲ့အမြန်ငွေရပ်တန့်လို့မရဘူးဆိုတာရပ်တန့်လိုက်တယ်ဆိုရင်လည်းနောက်ဆက်တွဲစစ်တပ်ကလှုပ်ဆောင်လာမဲ့လုပ်ရတဲ့အဒီပြည်တွင်းမှာရှိတဲ့မဝင်တဲ့နေပေါင်းနဲ့နိုင်ငံရေးဝင်တဲ့နေတို့ပါအဲ ဒါအနေနဲ့တခုအနေနဲ့ဖြစ်နိုင်တယ်ဆိုတော့ဟိုအသုံးသက်တယ်အဲ့တည်းကြောင့်မလို့အခုလိုမျိုးအပိဓာတ်ဖတ်ဖို့ဆိုရဲဆုံးဖြတ်ချက်ကိုရောက်လာဖြစ်တယ်ဒီပြည်သူဆက်ဆံရေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ဖြည့်ရှင်းရတာနဲ့ကောင်းခဲ့ရတာသူတို့ရဲ့ resource ကြီး99ရာခိုင်နှုန်းလောက်တုံးတယ်အဲ့ဒါမျိုးကြာလာတဲ့အခါမှာတော်သိမ့်ပြီးတန်းသိမ့်ပြီးဆိုတဲ့သဘောနဲ့ပဲဖတ်သွားရလို့ဟိုဒါဟိုတုံးသက်ချင်ပါတယ
်ဟုတ်ကဲ့ဒီဒီမိုကရေစီနဲ့လူခွင့်ရေးကိုကုမ္ပဏီကြီးတွေကစဉ်းစားတဲ့အခါမှာဘယ်လောက်ထိအလေးပေးစဉ်းစားနေရှိကြပါလဲ
သူတို့ကနောက်တိုင်းကုမ္ပဏီပေါ့နော် American European ကုမ္ပဏီတို့စားရှိတဲ့ကုမ္ပဏီတွေကဒီမိုကရေစီလူခွင့်ရေးကိုသူတို့ရဲ့ရင်းနှီးမြှုပ်နှံမှုမဟာဗျူဟာမှာအဓိကတနေရာနေထားပြီးတော့ထည့်သွင်းစဉ်းစားကြပါတယ်အမ်ကျွန်တော်ကတော့ဒါ American ကုမ္ပဏီကိုကိုးစားပြုရဲဆိုတော့ American ကုမ္ပဏီနဲ့ဆက်ဆက်ပြီးတော့ပြောချင်တာနိုင်ငံနိုင်ငံဝေမှုကြည့်လိုက်တိုင်းမှာ American ကုမ္ပဏီတွေကနံပါတ်1အနေနဲ့ကတော့ခဏတာငွေရှာဖို့ထက်ရေရှည်ဘယ်လိုမျိုးဒီနိုင်ငံမှာချိန်ဆရမလဲဆိုတာကိုအိမ်မဟာဗျူဟာကိုရင်ချဆွဲပါတယ်ဆွဲတဲ့အခါမှာဒီဒီမိုကရေစီလူ့ခွင့်ရေးပါဝင်လူ့သမားခွင့်ရေးဘာဝပံ့ပိုးရေးထိန်းသိမ်းဒါတွေအကုန်လုံးကိုသူတို့ရဲ့ဒီ business strategy ပေါ့နော်သူတို့ရဲ့ဒီစီးပွားရေးမဟာဗျူဟာမှာထည့်ပြီးတော့သူတို့ဆုံးဖြတ်တယ်စဉ်းစားတယ်ပြီးတော့မှဝင်လေးရှိပါတယ်2017စာပြီးမှနိုင်ငံပွင့်လင်းလာတဲ့အချိန်ကနေခု2021ထိလည်းဝင်တဲ့လုပ်ငန်းတွေအကုန်လုံးကဒီ model ဒီပုံဒီစံအတိုင်းပဲဝင်ပြီးတော့ဟိုဒီအခြေအနေကိုတုံ့တက်ခဲ့ပါတယ်ဒီပြုပြင်ပြောင်းလဲမှုတွေနဲ့ဒီ democracy လမ်းစဉ်ဘက်ကိုသွားနေရဆိုလို့လည်း2017မှာကျွန်တော်တို့အဖွဲ့ကြီးကဦးဆောင်ပြီးတော့ပဲ American နိုင်ငံ MNG ကုမ္ပဏီတွေ Coca-Cola KFC စသဖြင့်မျိုးမျိုးကုမ္ပဏီကြီးတွေကိုမြန်မာနိုင်ငံကိုပထမဆုံးအနေနဲ့စပြီးတော့ပြန်ခေါ်လာတာမျိုးလုပ်ခဲ့ပါတယ်တိုက်တွန်းခဲ့ပါတယ်2021အာဏာသိမ်းမှုဆက်အာဏာသိမ်းမှုနောက်ပိုင်းမှာတော့ကုမ္ပဏီအနေနဲ့ဒီအာဏာသိမ်းမှုကိုရောအာဏာသိမ်းမှုနဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့ပြည်သူ့ဝေဖို့ဖိနှိပ်မှုတွေရောဒါတွေကိုရှေ့ခံပြီးတော့အချိန်လုံးကထားခဲ့တဲ့မြန်မာနိုင်ငံပေါ်မှာအချိန်လုံးကမြင်ခဲ့တဲ့မြန်မာနိုင်ငံရဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုແນ່ຊິວ່າຍິນດີຫນ່ວຍຫມູ່ເລົ່າລົກກ້າວໄດ້ສູ່ເມທຣິກບໍ່ເນາະດາຕະພິພິແນ່ຍໍລະດາສຽລະດີຂຶ້ນມາ
ເຮົາວ່າເຈົ້າລູຍາລົງອາພິຄົມມະນີຈີດີກາເນຍຕັນຍາມາຍິນດີຫນ່ວຍຫນ່ວຍເນາະແມ່ສູ່ລູຊິຊັ້ນເສແກ່ພັດແຈດດີລົກແຈບາດີອັນນີ້ຄາມາປີ້ຍາມາແນ່ຍາມາໂອ່ໄຊແນ່ເນາະກູສົ່ນຊ້າແມ່ຫາຫູດຶດແດບໍ່ລະສູ່ລູດີໂມຄຣາຊີແນ່ລູຂຸຍရှိတာမရှိတာလားအဲ့ဒီခုနစွန့်စားရမယ်ပေးရမယ်အချက်ပေါ်မှာသွားပြီးဩဇာတရားမှုရှိပါလ
ားဟုတ်ကဲ့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့အဓိကကျွန်တော်တို့ကဟိုနိုင်ငံတကာနိုင်ငံကိုကြည့်ရအတယံဇာတအရင်းမြစ်ထက်လူစွန့်ရအရင်းမြစ်ကိုပို့ပြီးတော့ကြည့်ပါတယံဇာတအချိန်တန်ကုန်တယ်ဒါပေမဲ့ဒီလူစွန့်ရအရင်းမြစ်ကအချိန်မှန်ဒီအကြောင်းမှန်နဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်ရေရှည်အတွက်ရတဲ့အကျိုးမြတ်ကပို့ပြီးတော့ရေရှည်တည်တတ်မှာဟုတ်ကဲ့အဲ့တော့တခြားနိုင်ငံတွေကတော့ဒါဆရာလည်းသိပါပါဟိုဒီသဘာဝရင်းမြစ်ကိုကြည့်ပြီးတော့သူတို့ရဲ့ရင်းနှီးမြှုပ်နှံမှုကိုဆုံးဖြတ်တယ်ဒါပေမဲ့ဒါမျိုးတွေကခဏတာအမြဲရမယ်ဟုတ်တယ်ဒါပေမဲ့ဒီဒေသခံပြည်သူတွေရဲ့ဆန္ဒပြပေါ်ထားတဲ့ပြည်သူအခြေခံဒေသခံအခြေခံနဲ့ဒီပြည်သူကိုယင်းနှိမ့်ညှို့နေတာပြည်သူရဲ့ဒီဖွံ့ဖြိုးတိုးတက်မှုပေါ်ယင်းနှိမ့်ညှို့နေတာကြတော့အထူးသဖြင့်ကျွန်တော်တို့အခုအဲ IT ကိုပြောင်းလဲခဲ့ပေါ့နော် IT နဲ့ Digital Economy ကိုပြောင်းလဲလာတဲ့အချိန်မှာလူစွမ်းအရင်းမြစ်တိုးတက်မှုဟာအတိုင်းအစားမရှိတဲ့ဒီဖွံ့ဖြိုးတိုးတက်မှုအလားအလာရှိရဆိုတာကိုဟိုဒါနိုင်ငံတွေရောကုမ္ပဏီတွေရပါစပြီးတော့ပြီးတော့
နောက်နိုင်ငံဆိုရတွေကဒီမှာကျွန်တော်တို့နော်ဒီဖိအားပေးတယ်နော်ဖိအားပေးတဲ့အခါမှာမိမိရဲ့ကုမ္ပဏီတွေရှိမယ်အဲ့ဒီကုမ္ပဏီတွေကနေစင်ရှိနေတဲ့အတွက်ကြောင့်မို့သူ့မှာဖိအားရဲ့တည်ရောက်မှုတစုံတရာ leverage မှာငွေကြေးစည်းစိမ်မှုဆိုလဲသူတို့ရဲ့ account ကနေတစင်ချုပ်ထိန်နိုင်တဲ့အနာဆက်အောက်မှာရှိနော်အခုတော့တခြားနိုင်ငံနောက်နိုင်ငံကုမ္ပဏီတွေမို့တခြားကုမ္ပဏီတွေလာသွားပြီဆိုရင်နိုင်ငံရေးရအဲ့ဒီ leverage လို့ပြောတဲ့လုံးနိုင်ဆိုအာဆွလွတ်လိုက်ရမရောက်ဘူးလား
ဟုတ်ကဲ့အဲတနည်းအားဖြင့်ပြောရင်တော့ရောက်တာပေါ့နော်ဒါပေမဲ့အဲဒီလုပ်ငန်းတွေကဆက်ပြီးတော့တည်ရှိနေတဲ့အချိန်မှာလဲ leverage နေနဲ့ထိထိရောက်ရောက်နိုင်ငံရေးပြောင်းလဲမှုလုံးနိုင်မလုံးနိုင်ဆိုတော့မှလည်းမေးခွန်းထုတ်เสียရှိပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်ပြောချင်တာ American နိုင်ငံရဲ့နိုင်ငံရေးရန်နေရဒီပုဂ္ဂလိကပိုင်းဖြစ်တဲ့ company တွေ private sector ကိုနိုင်ငံရေးခြေနေကြောင်းသို့မဟုတ်တော့လည်းကောင်းအာဏာသက်နဲ့ဒီနိုင်ငံတကာပေါ်ဒီအဲလွှမ်းမိုးမှုကိုအလျှော့အတင်းလုပ်တဲ့နေရာမှာပါဒီလိုမျိုးရင်းနှီးမြှုပ်လှမှုလုပ်ပါမလုပ်ပါဆိုပြီးတော့ညွှန်ကြားလို့မရဘူးခင်ဗျာအဲတခုပဲအစိုးရအနေနဲ့ဒီ American အစိုးရအနေနဲ့ဘာလို့ရလဲဆိုတော့ sanction ပေါ့နော်အဲဒီစီးပွားရေးပိတ်ဆို့မှုနဲ့ဒီဘယ်ဘယ်ဌာနတွေဘယ်လုပ်ငန်းတွေအဲဘယ်ပုဂ္ဂိုလ်တွေဟိုရှောင်ရမယ်ဆိုရင်ဆောင်ရမယ်ဆိုတဲ့ဘောမျိုးလမ်းညွှန်ချက်ချပြလို့ပဲရပါတယ်မြင်းနှီးမြှုပ်လှနဲ့မြင်းနှီးမြှုပ်လှမှုပြောလို့လုံးဝမရပါဘူးဒါနံပါတ်1အဲဒီ company အနေနဲ့ကလည်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအဲတို့ရဲ့ရင်းနှီးမြှုပ်နှံမှုတည်ဆဲရင်းနှီးမြှုပ်နှံမှုဆက်ထားတဲ့အတင်းပြီးတော့ရှိနေပြီလားရင်းနှီးမြှုပ်နှံမှုဆက်ပြီးတိုးချဲ့တဲ့မတဲ့တချို့ကိစ္စတွေမှာကျတော့ရင်းနှီးမြှုပ်နှံမှုတစ်ခုကဆက်ပြီးမတိုးချဲ့ရင်အစတည်းကဝင်လာတဲ့ဟာကပြတ်သုံးသွားနိုင်တဲ့လားလားမျိုးရှိတယ်အဲ့လိုကြောင့်မို့ဆက်နေတဲ့မနေတဲ့နောက်တစ်ခုကကျတော့ဟိုအစ်စ်ထပ်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်ဖို့ပေါ့နော်ဒီသုံးခုကိုတို့ကြည့်ရပါတယ်အဲ့လိုကြည့်ရတဲ့အခါမှာအခုလက်တော်မြန်မာနိုင်ငံမှာဖြစ်နေတဲ့လုံခြုံရေးအခြေအနေဒါကအဲကျွန်တော်တို့ခေါ်တာရင်းနှီးမြှုပ်နှံမှုတစ်ခုမဝင်ခင်မှာ risk analysis index ပေါ့နော်ဒီရင်းနှီးနဲ့ကတော့ပြီးပါတယ်မြန်မာနိုင်ငံမှာဒီအဲနေကြားဒေတာတွေမှာတိုက်ခိုက်မှုတိုက်ပွဲတွေဖြစ်နေရဆိုတာဒါဟိုတက္ကပါလုံးသိပြီးသားပါဒါပေမဲ့အဲ့ဒီတိုက်ပွဲတွေနဲ့အဲ့ဒီလိုမျိုးတိုက်ခိုက်မှုတွေကအခုချိန်မှာမြူကြီးတွေပေါ်မှာရောက်လာပြီမြူကြီးတွေတစုံတစားပေါ်မှာရောက်လာပြီဆိုတာဆရာလည်းသိပါတယ်ဟိုအဲ့ဒီအခါမှာဒီ business operation ပေါ့စီးပွားရေး level မှုလောက်ရတဲ့အလျာပို့ပြီးတော့ညလာတယ်တချို့ကိစ္စတွေမှာကျတော့ဒါကိုကြည့်ချင်းအပြင်းနဲ့ပဲရမယ့်အငွေနဲ့မကိုက်ညီဘူးပြီးတော့ဟိုလုပ်ငန်းကိုတိုးချဲ့တော့တာနဲ့ဆက်ပြီးလုပ်ငန်းရှေ့ဆက်မသွားဘူးဆုံးဖြတ်တဲ့ company ရှိပါတယ်နောက်တစ်ခုကကျတော့ဦးနာကျွန်တော်ပြောခဲ့သလိုပဲ crisis of legitimacy ပေါ့ဟိုနိုင်ငံတကာဇက်ခုံမှမပြောနဲ့ ASEAN တွင်းဇက်ခုံမှတော့မှဘသူကအစိုးရစစ်မှန်မှာဆိုတော့အခုချိန်အထိအဲညှိနှိုင်းနေစေအခုချိန်အထိငင်းခုန်နေစေဘယ်အစိုးရအတိအနေနဲ့တတ်မှတ်ပြီးတော့လက်ခံထားရဲဆိုတာမျိုးငင်းခုန်နေစေဖြစ်တဲ့အတွက်ကြောင့်မလို့ဟိုလုပ်ငန်းလုပ်ရတာအထူးသဖြင့်ဒီ rule of law ပေါ့နော်ဒီတရားဥပဒေစိုးမိုးမှုနဲ့ဒီလူခွင့်ရေးပြည်သူ့သဘောထားကိုအခြေခံပြီးလုပ်တဲ့လုပ်ငန်းတွေတို့ကတော်တော်ခက်ခဲရှိပါတယ်လုပ်ငန်းတစ်ခုလုပ်တယ်ဆိုတာစိုးရဖွဲ့စည်းရင်းနဲ့ယုံကနာနဲ့ဆက်ဆံရမျိုးရှိမယ်ဒီလိုမျိုးအခုနကျွန်တော်ပြောရဲ crisis of legitimacy ဖြစ်နေတဲ့အတွက်ကုမ္ပဏီတွေအနေနဲ့ဘယ်ဖွဲ့စည်းကိုဆက်ဆံရမှာလဲအဲဒီဥပဒေပေါင်းတွေကရင်ဆိုင်အမဲဟာမျိုးတွေမှာဖွဲ့စည်းရဲ့တရားဝင်မှုနဲ့နိုင်ငံတကာလက်ခံမှုဒါတွေကတော်တော်က
စားပြောလာ
ခေါင်းစကားပြောလာတယ်ခေါင်းကိုက်စီရလည်းဖြစ်လာ
ဟုတ်ကဲ့ကျေးဇူးအများကြီးပြန်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုလိုမျိုးဥဒေပေါင်းတန်းအချိန်ယူပြီးတော့မေးမြန်းမေးရတယ်ကျေးဇူးအများကြီးပြန်ပါတယ
်အခုဆွေးနွေးသွားခဲ့သူကတော့US ASEAN Business Council ကအကြီးအကဲမန်နေဂျာဦးချိုင်ခင်ဖြစ်ပါတယ်။ကျွန်တော်တမောင်သားပ
ါ။ဒါကတော့ဦးတင်မောင်သားအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့သေးသဖြင့်တောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးနိုင်ကြပါတယ်။အခုဆက်လက်ပြီး like နန်းလောင်နဲ့ဝင်းကိုဝင်းခန့်ပေါင်တို့ပူးရဲတင်ဆက်ထားတဲ့တပတ်အတွင်းမြမသတင်းတွေကိုပြောပြပေးမှနားဆင်ကြပါခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာဒီလလဲကျင်းပမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝေးဘက်ကိုမြမစရုပ်ချုပ်ရေးအဖွဲ့ကိုဖိမမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံကပြောပါတယ်။အာဆီယံမူဝါဒ၅ချက်ကိုအကောင့်ထည့်ဖို့ရတဲ့နေရာမှာတိုးတက်မှုအနည်းငယ်သာရှိတဲ့အတွက်စီဝေးပွဲကိုမြန်မာစစ်ကောင်စီတက်ခွင့်ရမှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချမ်ဆိုရီက VOA ခမာဌာနကိုဖက်ပြိုလာနေရနေ့ကပြောပါတယ်။ဒါအဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံကြီးတချို့ရဲ့ PR ပေးမှုကြောင့်ဖြစ်တယ်ဆိုပြီးမြန်မာစစ်ကောင်စီဘက်ကတော့ပြစ်တင်ဝေဖန်ပါတယ်။နိုင်ငံရေးကိုကိုးစားမပြုတဲ့ဝန်ထမ်းကိုယ်စားလှယ်ကိုရာအစည်းအဝေးကိုဖိတ်ကြားထားတာပါ။ဒီအစည်းအဝေးပွဲဟာအာဆီယံအဖွဲ့အတွင်းမှာတော့အရေးပါတဲ့စီဝေးပွဲတစ်ခုဖြစ်ပါတယ်။ဒီကိရလာဆမ်မိုင်းတော့ကဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့အပေါ်အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူစတဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ပြင်းထန်စွာကန့်ကွက်မှုတွေထွက်ပေါ်လာပြီးမှအခုလိုမြန်မာစစ်ကောင်စီကိုမဖိတ်ဖို့ကမ္ဘောဒီးယားအစိုးရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့တနှစ်ပြည့်ဖေဖော်ဝါရီလ၁ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြီးဒေါ်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေအပါအဝင်မတရားဖမ်းဆီးထားသူတွေအားလုံးပြန်လွှတ်ပေးပြီးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့တောင်းဆိုခဲ့ပါတယ်အနာသိမ့်ပြီးချိန်ကစလို့စစ်တပ်ရဲ့မရေမတွက်နိုင်တဲ့ရက်ဆက်ကြမ်းဖက်မှုတွေကိုပြည်သူတွေရင်ဆိုင်ကြုံတွေ့နေရကြောင်းနဲ့စစ်ကောင်စီကြောင့်လူပေါင်း1500တေဆုံးခဲ့ပြီးထောင်ချီမတရားအဖမ်းဆီးခံရသလိုအကြမ်းလိုက်စားမှုတွေတိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်ဒေသတွင်းမှာပါမတည်ငြိမ်ဖြစ်လာနေတယ်လို့လည်းထောက်ပြထားပါတယ်စစ်အာဏာပိုင်တွေရဲ့လှုပ်ဆောင်မှုတွေကိုရှုတ်ချကြောင်းနဲ့ကျူးလွန်သူတွေတာဝန်ခံမှုရှိသေးဖို့အာဆီယံအပါအဝင်မိတ်ဆွေတွေလက်တွဲဖက်နိုင်ငံတွေနဲ့ဆောင်ရွက်နေကြောင်းလည်းကြေညာချက်မှာပြောထားပါတယ်စစ်ကောင်စီအနေနဲ့လူသားချင်းစာနာမှုအထောက်အကူတွေဆောင်ရွက်နေသူတွေကိုအတားအဆီးမရှိတွားရောက်ခွင့်ပြုဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အဖွဲ့အစည်းအားလုံးနဲ့အဓိပ္ပာယ်ရှိတဲ့ပြောဆိုဆွေးနွေးမှုတွေလုပ်ဖို့လည်းတောင်းဆိုထားပါတယ်မြန်မာပြည်သူတွေရဲ့တောင်းဆိုချက်ကိုစစ်တပ်ကဆက်ပြီးညှင်းဆို့နေသမျှစစ်တပ်နဲ့သူ့ကိုပံ့ပိုးနေသူတွေကိုအရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းတတိပေးလိုက်ပါတယ်ဒီမိုကရေစီရရှိရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေရဲ့ရဲရင်တဲ့တန်ိဋ္ဌာန်နဲ့ဆောင်ရွက်ချက်တွေမှာအမေရိကန်ကဆက်လက်ပံ့ပိုးသွားမယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာကတိပြုထားပါတယ်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတနစ်ကြတဲ့အထိနိုင်ငံရဲ့အချက်အသေးတွေပေါပေါက်နေတဲ့အပေါ်အထူးဆိုရင်ကြောင့်ကုလသမဂ္ဂလူညွေးကောင်စီကပြောပါတယ်မြန်မာပြည်သူတွေအကျိုးရှေ့ရှုပြီးတော့ဆွေးနွေးဖြေရှင်းဖို့လဲပို့ရုံးနဲ့မှကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အချက်အသေးတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကထိထိရောက်ဖြေရှင်းမှုဖြစ်ွက်နေတယ်ဆိုပြီးဝေဖန်သတိပေးမှုတွေထွက်ပေါ်ချိန်မှာပဲလုံခြုံရေးကောင်စီရဲ့ကြေညာချက်ထွက်လာတာပါကုလသမဂ္ဂအတွင်းမှုချုပ်ကလည်းမြန်မာပြည်သူတွေနဲ့အတူသသားရဲရည်တည်နေကြောင်းစစ်တပ်အာဏာသိမ်းထားတဲ့တနစ်တာကာလအတွင်းလူခွေရေးချုပ်ဖောက်မှုတွေလူသားချင်းစာနာမှုပြဿနာတွေနဲ့စီးရဲမွဲတေမှုကလည်းချက်ချင်းတိုးလာခဲ့တာကြောင့်ဘက်ဆောင်အားနေလာသလိုပဲတိတာရင်အတွက်ပါတည်အောင်မှုတွေရှိလာတာကြောင့်ဒီကိစ္စကိုအရေးတကြီးတုံ့ပြန်ဖြေရှင်းဖို့လိုကြောင်းအတွေ့အမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရာဟတ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းမြန်မာနိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတည်တာတဲ့ဆောင်ရွက်ချက်တွေနဲ့အကူအညီပေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတင်ပြခဲ့တာပါမြန်မာနိုင်ငံမှာဆင်းရဲမွဲတေမှုမွေးရဆေးထုတ်လုပ်မှုနဲ့လူကုန်ကူးမှုတွေတိုးလာသလိုပြည်သူတွေဘက်ကလည်းစစ်ကောင်စီကိုလက်နက်ဆွဲကင်တိုးလာလာတာကြောင့်အခြေအနေတွေပြန်ပလာဖြစ်နေပြီလို့လည်းတင်ပြခဲ့တာပါတိုင်းပြည်နာကလူငယ်မျိုးဆက်တွေဟာလဲလှုပ်လှက်မှုနဲ့ဒီမိုကရေစီအတွက်အသက်သွေးစတေးနေကြပြီဖြစ်တာကြောင့်မြမအနာကအတွက်နိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ဖို့မစ်ဟေဇာကအလေးပေးတိုက်တွန်းပြောကြားခဲ့ပါတယ်
။ဥရောပသမဂ္ဂ EU ကလည်းစစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေအပြည့်အဝတာဝန်ခံမှုရှိဖို့အာဏာသိမ်းတာတစ်နှစ်ပြည့်တဲ့အချိန်ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။စစ်ကောင်စီနဲ့ပတ်သက်နေသူတွေဆက်ဆက်လုပ်ငန်းတွေပေါ် EU ကအရေးယူတန်ခတ်မှုတွေချမှတ်ခဲ့တယ်လို့တိုးတက်မှုတွေရှိမလာရင်ပိုတင်းကျပ်တဲ့အရေးယူမှုတွေချမှတ်ဖို့အသင့်ရှိကြောင်းလည်းတတိပေးထားတာပါစီးရေးတိုက်ခိုက်မှုအားလုံးနဲ့မတန်တဆစစ်အင်အားသုံးတာတွေချက်ချင်းရပ်ပစ်ဖို့နိုင်ငံတော်ရေးပေါ်ကြေညာချက်တွေချက်ချင်းဖယ်ရှားဖို့နေရာစွန့်ခွာထွက်ပြေးနေရသူတွေစီအကူအညီအမြန်ပေးရနိုင်အောင်ဆောင်ရွက်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကို EU ကထောက်ခံတယ်လို့သူတို့ဖြစ်တက်ဆိုင်ရာအင်အားစုတွေဖြစ်ကြတဲ့မြို့သားညီညွတ်ရေးအစိုးရပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH နဲ့တိုင်းရင်းသားအဖွဲ့အားလုံးပါဝင်တဲ့ညီနိုင်ဆွေးနွေးမှုတွေပြုလုပ်ဖို့နဲ့အာဆီယံထူးကိုယ်စားလှယ်ကိုဒီပါဝင်ပတ်သက်နေသူတွေအားလုံးနဲ့တွဲခွင့်ပေးဖို့လည်းတောင်းဆိုထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့ကုလသမဂ္ဂအဖွဲ့အစည်းအပါအဝင်နိုင်ငံနဲ့အဖွဲ့အစည်းတို့ရဲ့ထုတ်ပြန်ချက်တွေဟာမြန်မာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ရာရောက်တဲ့လှုပ်ရဆိုပြီးဖေဖော်ဝါရီ3ရက်နေ့မှာထုတ်ပြန်ကန့်ကွက်ခဲ့ပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဆိုးရွားစွာကြုံခဲ့ရကြောင်းနေစီမချားသတင်းနှမများအဖွဲ့ RSF ကပြောပါရယ်လူအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့လုပ်ရတွေကိုဖုံးကွယ်ဖို့သတင်းနှမတွေကိုဖမ်းဆီးထောင်ချညှဉ်းပန်းတာနဲ့အပြောက်ရှင်းပြတဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့လည်း February 1ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါရယ်အာဏာသိမ်းပြီးနောက်ပိုင်းတည်ဆုံမှုသတင်းနှမ3ထက်မနည်းရှိပြီးတော့အပြင်းထန်ညှဉ်းပန်းနှိပ်စက်ခံရတဲ့သတင်းနှမ9ယောက်နဲ့တနက်အတွင်းဖမ်းခံရတဲ့သတင်းနှမက115ယောက်ရှိတယ်လို့လည်းပြောပါရယ်မတရားဖမ်းခံရတဲ့သတင်းနှမ59ယောက်ရှိနေစေဖြစ်တာကြောင့်ကမ္ဘာမှာသရုပ်ပြေတော့သတင်းနှမဖမ်းဆီးခံရမှုဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်းဖော်ပြပါရယ်စစ်အာဏာသိမ်းပြီးနောက်ပိုင်းအတွင်းမှာပဲလှုပ်လှက်တဲ့သတင်းမီဒီယာတွေပိတ်ပင်ခံရလုပ်ငန်းလိုက်စဉ်အသိခံရအရေးယူခံရတဲ့ရှိခဲ့ပြီးအင်တာနက်သုံးဆွဲမှုအပေါ်ခွန်တွန်းမြင်တာအပါအဝင်ကန့်သက်တင်ကြမှုတွေရှိခဲ့ကြောင်းလည်းမှတ်တမ်းတင်ခဲ့တာပါမြန်မာဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရအဖွဲ့ WIWM ကလည်းစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတော့စစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်တဲ့ပုံစံနဲ့လူပေါင်း1000ကျော်အသက်ခံရတာကိုသိရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်လ
လုံချုံရဲ့အဖွဲ့ဝင်တွေဟာဖမ်းဆီးထားတဲ့ထောင်ကြီးတဲ့အရတရီကိုညှဉ်းပန်းနှိပ်စက်တာအကြမ်းဖက်စော်ကားတာတပ်ဖြတ်တာတွေရှိခဲ့ကြောင်းယုံကြည်ရတဲ့ဆွဲချက်တွေရှိနေတယ်လို့လဲစစ်အာဏာသိမ်းတဲ့နှစ်ပြည့်ထုတ်ပြန်ချက်မှာပြောထားပါတယ်။ကရင်၊ကယား၊ချင်းပြည်နယ်၊မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကအင်အားအလုံးရင်တုံးပြီးမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေတိုးလုပ်န င်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်ချက်ကြောင့်အခုရက်ပိုင်းအတွင်းမှာပဲဖျားကြောင်တွေပါဝင်ဒါဇင်နဲ့ချီတဲ့အိမ်တွေထပ်ပြီးမိလောင်ပြကြခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မှာတော့ဖေဖော်ဝါရီ3ရက်နေ့ကမြို့နယ်3ခုကရဲစခန်းနဲ့စစ်ကောင်စီတပ်စခန်းတွေကို KIA ကချင်လက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကယားပြည်နယ်လွိုက်ကော်မြို့နယ်အနီးတစ်ဝိုက်တိုက်ပွဲတွေကြောင့်မြို့လုံးကျွန်းညီပါအိုးအိမ်ထွက်ပြေးကြရသူတွေအတွက်အကူအညီတွေလည်းလိုအပ်နေပါတယ်။စစ်ဘေးလွတ်အောင်ရှမ်းပြည်ဘက်ထွက်ပြေးလာကြသူများစုကမြို့သမီးတွေဖြစ်ပြီးတော့အိမ်ထဲမှာတက်ကြီးရွယ်ကိုနာမကျန်းသူကလေးငယ်တွေနဲ့ကိုဝင်ဆောင်တွေလည်းပါဝင်ပါတယ်။နိုင်ငံကိုအာဏာသိမ်းခဲ့တဲ့မနှစ်ဖေဖော်ဝါရီတရနေ့ကနိုင်ငံအဟွမ်းအရေးပေါ်အခြေအနေကြီးညာခဲ့တဲ့တစ်နှစ်ကြာအမိန့်ကိုစစ်ကောင်စီကဒီနေ့ဖေဖော်ဝါရီတရနေ့မှာပဲနောက်ထပ်6လတက်တန်းတိုးလိုက်ပါတယ်။
VOA American အသံရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာနဲ့ YouTube ကပါထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတပတ်အတွင်းနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးပါမယ်။ American တပ်ဖွဲ့တွေကိုဥရောပမှာခြားထားဖို့ American နိုင်ငံရဲ့အစီအစဉ်ကိုကြိုးဆိုကြောင်းမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့အတွင်းရေးမှူးကပြောကြားလိုက်ပါတယ်။အဲ့ဒီအကြောင်းအပါဝင်တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမတ်ဤသန့်စင်ကပြောပြမှာနားဆင်ကြည့်ရှုကြပါခင်ဗျာ
။အမေရိကန်တပ်ဖွဲ့တွေကိုဥရောပမှာချထားဖို့စီစဉ်ကိုကြိုဆိုတဲ့အကြောင်းမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့အတွင်းမှူးချုပ် Hans Stoltenberg ကပြောပါသည်။ရုရှားနဲ့ UK နယ်စပ်အခြေအနေတွေတင်းမာနေချိန်မှာ NATO မဟာမိတ်တပ်တွေကိုအရှိတောင်ဘက်စီကိုထပ်ဖို့NATO ကစဉ်းစားသုံးသပ်နေရဆိုပြီးတော့လည်းပြောပါသည်။ရုရှားဘက်ကစီးရီးတိုက်ခိုက်တာဖြစ်နိုင်တဲ့အလားအလာပေါ်မှာတုံ့ပြန်ဖို့ NATO ကပြင်ဆင်နေပြီးတော့ပဋိပက္ခကိုတန်တမာရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့အသင့်ရှိတဲ့အကြောင်း NATO အတွင်းမှူးချုပ်ကပြောပါသည်။ရုရှားအနေနဲ့ရှေ့ဆက်တိုးရင်ကြီးမားပြင်းထန်တဲ့တုံ့ပြန်မှုနဲ့ကြုံရမှာဖြစ်တာကြောင့်ရှေ့ဆက်မတိုးဖို့အနေတို့ကသတိပေးထားပါလိမ့်။ရုရှားယူကရိန်းနယ်စပ်မှာရုရှားစစ်သား3000ကျော်ချထားတာကိုပြန်ပြီးတော့ယူသိမ်းဖို့အမေရိကန်နဲ့မဟာမိတ်အနောက်နိုင်ငံတွေကမျှော်လင့်နေကြပါလိမ့်။ဒါမှမဟုတ်ရင်ရုရှားဘက်ကစီးပွားရေးတံခါးပိတ်ဆို့မှုတွေချမှတ်မယ်လို့အနောက်နိုင်ငံတွေကသတိပေးထားတာပါ။ရုရှားကတော့ယူကရိန်းကိုကျူးကျော်ဝင်ရောက်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုထားပါလိမ့်ရှင်။ယူကရိန်းနဲ့ပတ်သက်ပြီးတော့ရုရှားဘက်ကလုံခြုံရေးအရာအဓိကစိုးရိမ်တဲ့အချက်တွေကိုအမေရိကန်နဲ့နေတူတူကရည်ရွယ်ရှိထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါသေးတယ်။ယူကရိန်းနဲ့ဆက်မှာရုရှားတပ်သားထောင်ပေါင်းနဲ့ချီချထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတပူတင်ဘက်ကတရားဝင်ပြောဆိုတာများများဆဆမရှိခဲ့ပါဘူး။ယူကရိန်းကိုနေတူအဖွဲ့တွေဆွဲသွင်းဖို့နဲ့ဥရောပမဟာမိတ်နိုင်ငံတွေကရုရှားအပေါ်မှာပြင်းထန်တဲ့တံခါးပိတ်ဆို့မှုတွေချအောင်လို့လက်လက်ကိုင်ပြည်ပခနဲ့ရုရှားချုပ်ရအောင်အမေရိကန်ကတိုက်ရိုက်တွန်းပို့နေတယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါသေးတယ်။မကြသေးခင်ရပိုင်မြောက်ကိုရီးယားနောက်ဆုံးဆန့်တက်လိုက်တဲ့တာလက်ပစ်ပဲ့ထိန်သုံးဒုံးကျည်အမျိုးသားဟာမြန်ခင်ပြည်အောင်စုပိုင်နယ်နိမိတ်ဖြစ်တဲ့ဂွမ်ကျွန်းစီကိုရောက်နိုင်တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ဖို့အမေရိကန်ကတောင်းဆိုနေပါလိမ့်။နောက်ဆုံးမစ်ဆိုင်းဒုံးကျည်ဆန့်တက်မှုကိုမြောက်ကိုရီးယားဘက်ကအစိုးရပိုင်သတင်းမီဒီယာတွေမှာပုံနဲ့တကွဖော်ပြခဲ့ပါလိမ့်။မြောက်ကိုရီးယားရဲ့ဆန်သက်မှုကိုတင်းငွေနေတုန်းကအင်းဒီချင်းနိုင်ငံတွေကခဏဦးစုံစမ်းသိရှိခဲ့တာပါ။ဟွာဆောင်ထွောင်းအလေလက်နဲ့တာဝေးပစ်နိုင်တဲ့မစ်ဆိုင်းဒုံးကျည်ဟာအမေရိကန်ပြည်အောင်စုပိုင်နယ်နိမိတ်ထဲထိပြစ်ခတ်နိုင်ပြီးတော့ဒီနှစ်ပိုင်းတွေအတွက်မှာမြောက်ကိုရီးယားရဲ့ဆန်သက်မှုတွေထဲမှာထူးခြားဆုံးဖြစ်ပါလိမ့်။မြောက်ကိုရီးယားဘက်ကသူ့ဘော်မှာတန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပြဖို့ဖိအားပေးနေတဲ့အနေနဲ့အခုလပိုင်းအတွက်မှာမစ်ဆိုင်းဒုံးတွေတစ်ခုပြီးတစ်ခုဇက်တိုက်ဆန်သက်ပစ်ခတ်နေရလို့မြင်တဲ့အကြောင်းတင်းငွေနေတုန်းကနောက်ဆုံးဆက်သက်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုထားပါလိမ့်။ဥရောပနိုင်ငံတော်တော်များများမှာကေယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေလျှော့ချတာရုပ်သိမ်းတာတွေလုပ်နေချိန်မှာကိုဗစ်ကေယောဂါအန္တရာယ်ကိုဆက်ပြီးတော့သတိထားကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းထားပါတယ်။ဒေးမန်နိုင်ငံမှာအများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းစည်းတက်ဖို့လူစုလူဝေးခန္ဓာတွေကိုကာကွယ်ဆေးထိုးထားတဲ့အကြောင်းအထောက်အထားပြဖို့အပါဝင်ကန့်သတ်ချက်အများစုကိုဒီသတင်းပတ်ထဲမှာရုပ်သိမ်းလိုက်ပါတယ်။ကိုဗစ်ရောဂါကိုလူမျိုးရေးအရာထိတွေ့ဆက်ဆံမှုတွေကြောင့်အန္တရာယ်ရှိတဲ့ရောဂါအဖြစ်မသတ်မှတ်တော့ဘူးဆိုပြီးတော့အစိုးရတာဝန်ရှိသူတွေကပြောတာပါ။ WHO တွေးမှုချုပ် Tedros Tedros Ghebreyesus ကတော့ကယောဂါကိုရှော့ပေးတာပဲဖြစ်ဖြစ်အနံ့ရပြီးဆိုပြီးတော့ပဲဖြစ်ဖြစ်နိုင်ငံတစ်ခုကကြီးညာဖို့စောလွန်နေတယ်လို့တတိပေးထားပါတယ်။ Omicron COVID မျိုးကွဲတဲ့တွေ့ရှိရဲ့အကြောင်းအတည်ပြုပြီးတော့သတင်းပတ်10ပတ်အတွင်းမှာကူးစက်မှုပေါင်းတန်60နီးပါးရှိခဲ့တာကြောင့်2020ပြည့်နှစ်ကကူးစက်မှုစုစုပေါင်းရဲ့ထက်ဝက်ကျော်ရှိခဲ့တာကိုဆွစ်ဇာနိုင်ငံဂျီနီဗာမြို့က WHO ရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြသခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဖေဖော်လီ၄ရက်နေ့မှာစပြီးတော့ကျင်းပခဲ့တဲ့အဆောင်ရာသီအိုလံပစ်ပွဲမှာအားလုံးဘေးကင်းစေဖို့အတွက်ကိုဗစ်ဆိုင်ရာစီးပင်းစည်းကမ်းတွေကိုချထားတဲ့အကြောင်းပီပီဆိုင်ရာအိုလံပစ်ကော်မတီ IOC ကစီးပွားဆိုင်ရာအကြီးအကဲကပြောပါလိမ့်။အိုလံပစ်ပွဲအတွက်ရောက်လာတဲ့ဧည့်သည်အယောက်6သိန်းကျော်ကိုကိုဗစ်ဆစ်ဆေးတဲ့အခါမှာကိုဗစ်ဒီပြုနိုင်တဲ့သူ288ယောက်တွေ့ရတဲ့အကြောင်း IOC ကဒေါက်တာ Brian McCloskey ကပြောပါလိမ့်။ယောဂါကူးစက်မှုတွေထပ်တိုးမလာအောင်အားကစားသမား3000လောက်အဖွဲ့ချုပ်တာဝန်ရှိသူတွေနှီးပြတွေနဲ့မီဒီယာသမားတွေကိုတီးကြားခွဲထားပါလိမ့်။အခုလိုကိုဗစ်ဆစ်ဆေးရာတွေစီးပင်းစည်းကမ်းတွေကြောင့်အိုလံပစ်ပြိုင်ပွဲတွေမှာကိုဗစ်အဆုလိုက်ပြုံလိုက်ကူးစက်မှုကြီးဖြစ်မှာကိုရှောင်ရှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းသူကပြောတာပါ။အိုလံပစ်အားကစားသမားတွေကတော့ကိုဗစ်ကူးစက်ခံရရင်ပြိုင်ပွဲမဝင်နိုင်မယ်နဲ့သူတို့တခြားလုံးကြိုးစားပြင်ဆင်လာသမျှအလဟတက်ဖြစ်သွားမှာကိုစိုးရိမ်နေကြပါလိမ့်။အမေရိကန်၊အော်စတြေးလျ၊ဗြိတိန်နဲ့ကနေဒါနိုင်ငံတို့အပါအဝင်နိုင်ငံတချို့ကတော့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုတရားဝင်အစိုးရကိုယ်စားလှယ်မလွတ်ဖဲနဲ့သတိမှောက်ထားကြပါလိမ့်။ဟင်းချက်တဲ့ဟင်းရွက်စီအပါဝင်ကဘာပေါ်မှာအစားအသောက်ကုန်စည်နှုန်းတွေက10နှစ်နီးပါးကာလအတွင်းမှာအမြင့်ဆုံးတက်နေတဲ့အကြောင်းကုလသမဂ္ဂစာနယ်ဇင်းအဖွဲ့ကပြောပါရည်။ကဘာပေါ်မှာကုန်သွယ်ရောင်းဝယ်နေတဲ့ကုန်ပစ္စည်းစည်နှုန်းတွေကိုစောင့်ကြည့်ပြီးတော့ကောက်ခံတဲ့ FAO အစားအသောက်စည်နှုန်းစရအရ2021ဒီဇင်ဘာလနဲ့ရှိရင်2022ဇန်နဝါရီလမှာကုန်စည်နှုန်းတက်လာတာကိုတွေ့ရပါရည်။ကိုဗစ်ကရောဂါကြောင့်နိုင်ငံစည်းပွားရေးတွေကျဆင်းမှုကကုန်စည်နှုန်းမြင့်တက်မှုပေါ်မှာတည်ရမှုတွေရှိနေရပါ။အထူးသဖြင့်ရာသီဥတုအခြေအနေနဲ့အလို့သမားမလုံလောက်မှုတွေကြောင့်ပုတ်ကုန်ထုံနိုင်မှုအားနည်းလာပြီးတော့ဟင်းရစီဈေးတွေလည်းတက်လာတာဖြစ်တဲ့အကြောင်း FAO ကပြောပါသည်။သွင်းကုန်ကိုအားထားနေရတဲ့နိုင်ငံတွေကစီးရဲတဲ့လူတွေအတွက်ပိုပြီးတော့အခက်အခဲဖြစ်စေနိုင်တယ်လို့လည်း FAO ကသတိပေးထားပါသည်
။မအီတန်စင်ပြောပြတဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA အမေရိကန်အသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။ Ukraine နဲ့ဆက်မှာ Russia ကတိုက်ရင်အားအလုံးရင်ချထားတာကြောင့် Ukraine ကို Russia ဝင်ရောက်ကျူးကျော်မှာစိုးရိမ်နေကြချိန်မှာပဲ။အရှိဥရောပက NATO မဟာမိတ်တပ်တွေကိုအားဖြည့်ပေးမယ်။ပထမဆုံးအမေရိကန်တပ်တွေပိုလန်ကိုစနေနေ့မှာရောက်လာတယ်လို့ပိုလန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။တပ်သား1900ချထားဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဖူးနေမှာညွှန်ကြားလိုက်ပြီးတဲ့နောက်မှာစနေနေ့မှာပထမဆုံးအမေရိကန်တပ်တွေပိုလန်အရှိတောင်ပိုင်းယူကရိန်းနယ်စပ်နားကရဇယ်ဆိုစစ်ခြေစိုက်စခန်းကိုရောက်လာတာဖြစ်ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသအရေးပါဝင်လူခွင့်ရဆိုင်ရနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရကော်မရှင်နာမြင့်ကြီးမီရှယ်ဘက်ရှလက်ကိုပြည်ထောင်နိုင်ငံလာရောက်ခွင့်ပြုဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတရုတ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်တယ်လို့စနေနေ့မှာပြောပါတယ်။အတွင်းမှုချုပ်ဂူတရက်စ်ဟာဘေကျင်းကဆောင်းရသည့်အိုလံပစ်ပွဲတော်ကိုတက်ရောက်တဲ့သူ့ရဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်ပင်နဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးတို့နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့2022ဆောင်းရာသီအိုလံပစ်ပွဲတော်မှာပထမဆုံးရွှေတဲဆိပ်ရှုကိုနော်ဝေးစကိတ်ရှော့စီသမားသရဆင်းဝမ်ကဆုခုခဲ့ပါတယ်။သူမဟာမြို့နယ်ကျော်ဖြတ်ပြိုင်ရတဲ့စကိတ်ပြိုင်ပွဲစကဲတလန်အမျိုးသမီး15ကီလိုမီတာအတွက်စနေနေ့မှာပထမဆုံးရွှေတဲဆိပ်ရခဲ့တာဖြစ်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကသူဟာတရုတ်ဝန်ကြီးချုပ်ဒီကေချန်းနဲ့ကိုဗစ်ရောဂါရဲ့မူလစင်မြစ်ထုတ်ဖော်ရေးနဲ့ပတ်သက်ပြီးပူပေါင်းဆောင်ရရေးအတွက်လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့စနေနေ့မှာပြောပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအေတာရဲ့တို့ဖြစ်ကြပါတယ်။တောတာရှင်မြမပြည်သူပြည်သားအလုံးဘေးကင်းပြီးလိုရာဆန္ဒပြည့်ဝကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.